Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်ဩဂုတ်လ23ရက်တောက်ကြနေမနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ဆိုင်းဒိုမီတာ24/40/51အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျမခွာညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါဒီကနေ့မနေ့ပိုင်းသောတာရှင်တို့နားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေမှာတော့မြန်မာနိုင်ငံတိုင်းသားဒေသတွေမှာမြန်မာစစ်တပ်ကနိုင်ငံပိုင်ဆိုင်ရာစော်ကားမှုတွေကျူးလွန်ခဲ့တာကိုတွေ့ရကြောင်းကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ FFM ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာလူမျိုးရေးအမုန်းပွားမှုတွေဖြစ်ပေါ်စေတဲ့ဝါဒဖြန့်ချိမှုတွေလှုပ်ဆောင်နေတယ်ဆိုတော့မြန်မာစစ်တပ်ပိုင်ဒါမှမဟုတ်စစ်တပ်နဲ့ဆက်ဆက်နေတဲ့အကောင့်တွေကိုပိတ်လိုက်တယ်လို့ Facebook လူမှုကွန်ရက်ကပြောပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်မခွန်ညိုရေ
ကောင်းပါပြီရှင်အခုလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့ရခိုင်ပါဝင်တိုင်းရင်းသားဒေတာတွေမှာလိမ့်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုစစ်တပ်ကကျူးလွန်ခဲ့တယ်ဆိုတော့ကုလအချက်အလက်ရှာဖွေရေးအဖွဲ့ကထုတ်တဲ့အစီရင်ခံစာအပေါ်မြန်မာတာဝန်ရှိသူဘက်ကဘယ်လိုတုံ့ပြန်ပါသလဲ
ဒီလိုနည်းနဲ့ကတော့ကျွန်တော်တို့အဖြေမရနိုင်ဘူးပေါ့ဗျာကျွန်တော်ဒါဖိအားပေးတဲ့ဟာကနိုင်ငံရေးအဓိကတော့နိုင်ငံရေးဖိအားပေးတဲ့အဓိကပါပဲအဲ့ဒီလိုလဲဆိုတော့အခုဆိုရင်เนาะပြန်လည်လက်ခံရေးကိစ္စကျွန်တော်လုပ်နေတဲ့အချိန
်ကုလဆိုင်ရာမြန်မာတမ်မတ်ကြီးရဲ့တုံ့ပြန်ချက်နဲ့အတူနားဆင်နိုင်ပါတယ်ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာ3000ကျော်ပြန်လက်ခံဖို့စီစဉ်ထားပေမဲ့တယောက်မှပြန်မလာကြပါဘူးတခါအယက်သားဆိုးရလက်ထက်မှာဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူတွေဥပဒေပုံမှန်မျိုးစုံနဲ့တရားစွဲဆိုခံရတဲ့အခြေအနေရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေကြောင့်အိုးအိမ်စွန့်ခွာရသူတွေရဲ့အရေးတွေနားဆင်ရပါမယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်မြတ်စေအောင်နဲ့ကိုရဲမင်းထွန်းတို့ပြောပြပါမယ်ရှင်
မြန်မာနိုင်ငံတိုင်းသားဒေသတွေမှာအထူးသဖြင့်ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေအပေါ်မှာမြန်မာစစ်တပ်ကလိမ်မိုင်းဆိုင်ရာစော်ကားမှုတွေကျူးလွန်ခဲ့တာကိုတွေ့ရကြောင်းကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ FFM ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြလိုက်ပါတယ်။ဩဂုတ်လ22ရက်နေ့ကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာပြုလုပ်တဲ့အစီရင်ခံစာထုတ်ပြန်ပွဲမှာ FFM အဖွဲ့ဝင်ကုမာရစွာမီကဒီလိုပြောလိုက်တာပါ။မြမစစ်တပ်ဟာလူနေစုတိုင်းသားတွေကိုချင်းချောက်အပြစ်ပေးတာလိမ်မိုင်းဆိုင်ရာအကြမ်းဖက်စော်ကားတာနဲ့ကြားမမခွဲခြားပဲကျူးလွန်တဲ့အကြမ်းဖက်မှုအလုံးကိုရပ်တန့်မှုလို့ပြီးလို့လဲတီးခြားလွတ်လပ်တဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ FFM ရဲ့အစီရင်ခံစာအစမှာတောင်းဆိုလိုက်တာပါပြီးခဲ့တဲ့နှစ်နှစ်အတွင်းဖြစ်ခဲ့တဲ့စိတ်ပြက်ဖွဲရာဆိုးဝါးတဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုအဓိကကျူးလွန်ခဲ့တာကမြမတက်မတော်သားဖြစ်တယ်လို့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ဝင် Miss Radhika Kura စကူဆာကူမာရာစွာမီကကြာတာပြီးနေကကုလသမဂ္ဂဌာနချုပ်မှာပြုလုပ်တဲ့အစီရင်ခံစာရှင်းလင်းပွဲမှာပြောပါရယ်ကုလသမဂ္ဂ FFM အဖွဲ့ရဲ့အစီရင်ခံစာဟာနိုင်ငံရေးအရာဖိအားပေးဖို့အချိန်ကြိုက်ထုတ်ပြန်ခြင်းမျိုးသာဖြစ်ပြီးမြမအစိုးရကပြဿနာတွေပြည်လည်အောင်ကြိုးပမ်းလှုပ်ဆောင်ချက်တွေကိုအထောက်အကူဖြစ်စီမှာမဟုတ်ဘူးလို့ကုလသမဂ္ဂဆိုင်ရာမြမတန်အမတ်ကြီးဦးဟောက်တူစွမ်းကတုံ့ပြန်ပြောဆိုလိုက်ပါရယ်
မြန်မာနိုင်ငံမှာလူမျိုးရေးအမုန်းပွားမှုတွေဖြစ်ပေါ်စေတဲ့ဝါဒဖြန့်ချိမှုတွေလှုပ်ဆောင်နေတဲ့ဆိုတဲ့မြန်မာစစ်တပ်ပိုင်းဒါမှမဟုတ်စစ်တပ်နဲ့ဆက်ဆက်နေတဲ့အကောင့်တွေကိုပိတ်ပစ်လိုက်ကြောင်း Facebook လူမှုကွန်ရက်ကဩဂုတ်လ22ရက်နေ့ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံအတွင်းမျိုးသားတဲ့လူရက်တွေလှုပ်ဆောင်နေတဲ့အကောင့်89ခုစာမျက်နှာပေါင်း109မျက်နှာအစုအဖွဲ့ပေါင်း15ဖွဲ့နဲ့ Instagram အကောင့်9ခုတို့ကိုဖိရှားလိုက်တယ်လို့ပြောပါတယ်။ဒါစစ်တပ်နဲ့ဆက်နွယ်နေတဲ့ဆိုတဲ့အကောင့်တွေကိုလွန်ခဲ့တဲ့တစ်နှစ်အတွင်း၄ချိန်မြောက်ပိတ်ပင်လိုက်တာလည်းဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းရိုဟင်ဂျာနေနဲ့ပတ်သက်လို့အစိုးရကသတင်းမှားတွေဖြန့်ချိနေတဲ့အပေါ် Facebook လူမှုကွန်ရက်အနေနဲ့အချိန်မီဟန်တာခဲ့ခြင်းမရှိတဲ့အပေါ်ပြင်းထန်တဲ့ဝေဖန်မှုတွေထွက်ပေါ်လာပြီးတစ်နှစ်လောက်အကြာမှာအခုလိုစစ်တပ်နဲ့ဆက်နွယ်နေတဲ့လူမှုအကောင့်တွေကိုပိတ်ပင်တားမြစ်လာနေတာဖြစ်ပါတယ်။အခုပိတ်လိုက်တဲ့အကောင့်ပိုင်ရှင်တွေဟာမြန်မာစစ်တပ်နဲ့ပတ်သက်ဆက်နွယ်နေတယ်ဆိုတာသူတို့ကုမ္ပဏီကစုံစမ်းတွေ့ရှိခဲ့ကြောင်းဒီအကောင့်တွေကလည်းမယုံသားတဲ့လှုပ်ဆောင်မှုတွေရှိနေတယ်ဆိုတာသူတို့အနေနဲ့စုံစမ်းသိရှိခဲ့ရကြောင်းFacebook ရဲ့ Cyber လူညိုရေး Policy ဆိုင်ရာအကြီးအကဲ Nathaniel Glacka ကသူ့ရဲ့ Internet Blog စာမျက်နှာမှာရေးထားပါတယ်။ Facebook ကတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်အပါအဝင်တခြားလူမျိုးရေးနဲ့ပတ်သက်ရေးအစိုးရအဖွဲ့အစည်းနဲ့လူပုဂ္ဂိုလ်တွေရဲ့အကောင့်တွေကိုလည်းပိတ်ပင်ခဲ့ပြီးဖြစ်ပါတယ်။ဒါအပြင်မြန်မာနိုင်ငံကအနေနဲ့ရှိတဲ့လက်နက်ကိုင်အဖွဲ့အစည်း၄ဘော်ရဲ့အကောင့်တွေကိုပိတ်ပင်မဲ့အကြောင်း Facebook ကယခုနှစ်စောပိုင်းမှာကြေညာထားပြီးဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ကပြည်ပမှာစီးရီးယားနှင့်အရှေ့အကြဆုံးဂျောင်းဝင်ပတ်သက်မှုကိုအဆုံးသတ်နိုင်မယ်။တာလီဘန်တွေနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေကိုပြန်လည်စတင်လိုက်ပါတယ်။အာဖဂန်နဲ့တာလီဘန်တွေအကြားမှာအမေရိကန်ကငြိမ်းချမ်းရေးဆွေးနွေးပွဲတွေလုပ်လာတာတစ်နှစ်နီးပါးရှိနေပြီဖြစ်ပြီးတော့အခု၉ချိန်မြောက်ဖြစ်ကာတာနိုင်ငံမြို့တော်ဒိုဟာမှာကြာတာပြည်နေကဆွေးနွေးခဲ့တာပါ။အာဖဂန်မြောက်ပိုင်းမှာအမေရိကန်တပ်သားနှစ်ဦးအသက်ခံရတာကြောင့်တာလီဘန်စစ်သွေးကြွတွေနဲ့အငင်းပွားမှုတွေဖြစ်ပြီးနောက်တနေ့မှာပဲဆွေးနွေးပွဲတွေကိုပြန်ဆခဲ့တာလည်းဖြစ်ပါတယ်။အာဖဂန်မှာဒီနေ့အတွင်းအမေရိကန်တပ်သား14ဦးသေဆုံးခဲ့ပြီးဒါဟာဆိုရင်2018အတွင်းသေဆုံးခဲ့တဲ့စုစုပေါင်းအရေးထက်တွေ့အရေးအတွက်ထဲပို့ပြီးတော့များပါတယ်။အာဖဂန်မှာငြိမ်းချမ်းရေးဖော်ဆောင်ရေးအတွက်အမေရိကန်ကိုယ်စားလှယ်အဖွဲ့ကိုဇယ်မီခါလီဇက်ကဦးဆောင်ပြီးတော့တာလီဘန်တွေဘက်ကိုရှာမိုဟာမက်အဘတ်စ်စတနက်ဇာကဦးဆောင်တယ်လို့တာလီဘန်ပြောခွင့်ရကပြောပါတယ်။ဒီဆွေးနွေးပွဲတွေကိုအာဖဂန်မှာရှိတဲ့အမေရိကန်နဲ့နေတိုးတပ်ဖွဲ့တွေကိုဦးဆောင်သူညွန်ပေါင်းတပ်ဖွဲ့အကြီးအကဲစကော့မီလာလည်းတက်ရောက်ခဲ့တယ်လို့တာလီဘန်ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကပြောပါတယ်။American Coastline အဖွဲ့ကိုဦးဆောင်သူခါလီဇက်ဟာအခုဒိုဟာမြို့ကဆွေးနွေးပွဲတွေပြီးရင်အာဖဂန်နိုင်ငံမြို့တော်ကဘိုးမှာအာဖဂန်ခေါင်းဆောင်တွေနဲ့တွေ့ရောက်တွေ့ဆုံမှာဖြစ်ပါတယ်
။နိုင်ငံရဲ့ချားကိုကူညီထောက်ပံ့ဖို့အတွက်သုံးဆွဲမဲ့ရန်မုံငွေ American Dollar 4 Billion ကိစ္စနဲ့ပတ်သက်ပြီး Congress နဲ့အငင်းပွားနေတဲ့ကိစ္စပေါ် American သမ္မတ Donald Trump ကကြာတာပရိနေကအ Shop ပေးလိုက်ပြီးဖြစ်ပါတယ်။ဒီရန်မုံငွေသုံးဆွဲခွင့်ကိုသူကခွင့်ပြုလိုက်ပါပြီ။ဒီလိုအကူအညီပေးတဲ့ငွေကြေးဟာမလိုအပ်ပဲအလဟသက်ဖြစ်တယ်ဆိုပြီးထောက်ပံ့ငွေပမာဏကိုဖြတ်တောက်ဖို့သမ္မတ Trump ကစဉ်းစားနေကြတာပါ။ဒီနိုင်ငံရဲ့ချားထောက်ပံ့ငွေတွေဟာဖြုန်းတိတာတာဖြစ်ပြီးအမေရိကန်နိုင်ငံရဲ့ငွေကိုချင့်ချိန်သုံးဆွဲဖို့လိုရဲဆိုတာသမ္မတကရှင်းရှင်းလင်းလင်းပြောထားပြီးဖြစ်တယ်လို့လည်းအင်ဖီရောအရာရှိတွေကအရင်ကပြောခဲ့ပါတယ်။ဒါပေမဲ့ Congress ကအတည်ပြုထားပြီးသားဖြစ်တဲ့ဒီရန်မုံငွေပမာဏကိုဖြတ်တောက်ဖို့ကြိုးစားလာတာကို Republican နဲ့ Democrat Party နှစ်ခုစလုံးကဥပဒေပြုအမတ်တွေကကန့်ကွက်ဖို့ထင်ရှားလာတဲ့အခါမှာတော့အင်ဖီရောကလက်လျှော့ကပါတယ်။သမ္မတ Trump က American Dollar 1.8 trillion ရှိတဲ့နှစ်နှစ်စာ budget ကိုလက်မှတ်ရေးထိုးပြီးမှသူ့ရဲ့လက်ထောက်တွေကနိုင်ငံရဲ့ချားအကူအညီကိုဖြတ်တောက်ဖို့ကြိုးစားခဲ့တာပါ။ Democrat တွေကြီးစိုးတာတဲ့ Outlet ရဲ့ဥက္ကဋ္ဌ Nancy Pelosi ကဒီထောက်ပံ့ငွေကြေးကိုကန့်သက်ထိန်းချုပ်မယ်ဆိုရင်နှစ်ရှိ budget ကိစ္စသဘောတူညီတုန်းကရရှိခဲ့တဲ့နှစ်ဖက်စည်းရင်းကောင်းတွေကိုပြည့်ရင်းသွားစီမှာဖြစ်တယ်လို့လည်းပြောပါရယ်။ Republican နှစ်ဦးဖြစ်တဲ့အထက်လွှတ်တော်မှ Lindsey Graham နဲ့ Outlet တော်မှ Hal Rogers တို့ကလည်းနိုင်ငံရဲ့ချားအကူအညီကိုဖြတ်တောက်တာဟာအကြမ်းဖက်မှုတိုက်ဖျက်ရေးနဲ့ American လုံခြုံရေးကိုတိတိတသားထိခိုက်စေမှာဖြစ်တယ်လို့ Congress နဲ့ Imperial အကြအနာဂတ်ဆက်ဆက်စီရီရေးပွဲအပေါ်မှာလည်းရှုပ်ထွေးခတ်ခဲ့စေနိုင်တယ်လို့ပြောပါရယ်ခင်ဗျာ
။ VOA American တိုင်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 9.13 လိုင်းဒိုမီတာ51 kHz 5.85 နဲ့လိုင်းလမီတာ190 kHz 1.95တို့ကနေထုတ်လွှင့်ပေးနေပါရှင
် VOA American တန်ကတောက်ကြမနေ့ပိုင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ပြီးခဲ့တဲ့နှစ်ကတရုတ်နိုင်ငံကဖမ်းဆီးထိန်းသိမ်းထားတဲ့ကနေဒါနိုင်ငံသားနှစ်ယောက်လူမျိုးရေးကိုအမေရိကန်အနေနဲ့ဆောင်ရွက်နေပါတယ်လို့အမေရိကန်နိုင်ငံသားကြီးဝန်ကြီးမိုက်ပွန်ပီယိုကမနေ့ကအိုတာဝါခရီးစဉ်အတွင်းကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုကိုပြောလိုက်ပါတယ်တရုတ်နည်းပညာကုမ္ပဏီကြီးဟွာဝေးရဲ့ဘန္နာရေးအကြီးအကဲမန်းဝန်ဂျိုးကိုကနေဒါမှာဖမ်းဆီးခဲ့တဲ့ကိစ္စနဲ့ဆက်ဆက်ပြီးတော့ကနေဒါနိုင်ငံသားတန်တမန်ဟောင်းမိုက်ကယ်ကော်ဗရစ်နဲ့စီးပွားရေးလုပ်ငန်းရှင်မိုက်ကယ်စပါဗာတို့ကိုတရှိုးလုတ်တယ်ဆိုပြီးတော့တရုတ်က2018ဒီဇင်ဘာလတုန်းကဖမ်းဆီးထိန်းသိမ်းထားတာပါပြီးခဲ့တဲ့လအတွင်းကတရုတ်သမ္မတရှီချင်းဘိန်းနဲ့တွေ့ဆုံပွဲတစ်ခုမှာသမ္မတထရမ့်ကသမ္မတရှီကိုဒီကိစ္စကိုပြန်လည်ထုတ်ဖော်ပြောခဲ့ပါတယ်သူတို့နှစ်ဦးဟာမှားယွင်းဖမ်းဆီးခံရတာဖြစ်ပြီးတော့သူတို့လွတ်မြောက်ရေးအတွက်အမေရိကန်အနေနဲ့တဆိုင်မတ်မတ်လှုပ်ဆောင်နေကြောင်းဝန်ကြီးပွန်ပီယိုကပြောပါရယ်အမေရိကန်ရဲ့ကြိုးပမ်းလှုပ်ဆောင်နေတာတွေကိုအတိအမှန်ပြုကြောင်းနဲ့ရှေ့ဆက်ဘယ်လိုလုပ်ကြမလဲဆိုတာကိုဆွေးနွေးသွားမယ်လို့လည်းဝန်ကြီးပွန်ပီယိုနဲ့မတွေ့ဆုံခင်ကဝန်ကြီးချုပ်ထရူဒိုကပြောထားပါရယ်အမေရိကန်ကအီရန်ပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုဖောက်ဖျက်ကြောင်းအမေရိကန်ရဲ့ဆွတ်ဆွဲချက်ကြောင့်ပြီးခဲ့တဲ့ဒီဇင်ဘာလရုံးကမန်းဝန်ဂျိုးကိုကနေဒါနိုင်ငံဗန်ကူဗာမြို့မှာဖမ်းဆီးထိန်သိမ်းခဲ့တာဖြစ်ပါရယ်
ဗြိတိန်ဝန်ကြီးချုပ် Boris Johnson ကဗြိတိန်နိုင်ငံအနေနဲ့ Brexit သဘောတူညီချက်ရရှိဖို့လိုလားတယ်လို့ဥရောပခေါင်းဆောင်တွေကိုပြောပါရယ်။ပြင်သစ်သမ္မတ Emmanuel Macron နဲ့ပါရီမြို့မှာတွေ့ဆုံစဉ်ကျွန်တော်အနေနဲ့သဘောတူညီချက်လိုချင်တဲ့ဆိုတာကိုရှင်းရှင်းလင်းလင်းသိစေချင်ပါတယ်လို့ပြောခဲ့တာပါ။ပြင်သစ်သမ္မတ Macron ကတော့ဒီလိုသဘောတူညီဘယ်လိုသဘောတူညီချက်ပဲဖြစ်ဖြစ်ဗြိတိန်ပါလီမန်အရင်ကပယ်ချထားခဲ့တဲ့သဘောတူညီချက်နဲ့တော့ သိပ်ကွဲပြားလို့မဖြစ်ဘူးလို့ကြာတာပရိနေကသတိပေးခဲ့ပြီးဗြိတိန်အစိုးရနဲ့ဥရောပသမဂ္ဂတို့ကြားဆေးဆက်ညှိနှိုင်းပြီးသားဖြစ်တဲ့အချက်တွေကိုကျွန်တော်တို့လေ့လာဖို့လိုတယ်လို့လည်းပြောပါရယ်။ဂျမနီဝန်ကြီးချုပ်အန်ဂီလာမာကယ်နဲ့တွေ့ဆုံပြီးမှ Brexit သဘောတူညီချက်ကိုအောက်တိုဘာ31မတိုင်ခင်ရရှိဖို့အရေးအတော်လေးအားတက်မိတယ်လို့လည်းဝန်ကြီးချုပ်ဂျွန်ဆင်ကပြည်သူ့သမ္မတမိုက်ခရွန်ကိုပြောပါရယ်။ဂျွန်ဆင်ကအော်တိုဘား31ရက်နေ့ရောက်ရင် Brexit သဘောတူညီချက်ရသည်ဖြစ်စေမရသည်ဖြစ်စေ Britain နိုင်ငံဥရောပသမဂ္ဂကနှုတ်ထွက်မှာဖြစ်ကြောင်းပြောထားခဲ့သူဖြစ်ပါတယ်။ဘယ်လိုအခြေအနေပဲဖြစ်ဖြစ် Ireland နိုင်ငံနဲ့ Britain နိုင်ငံရဲ့အစိပ်ပိုင်းဖြစ်တဲ့မြောက်ပိုင်း Ireland အကြားနယ်စပ်ကိုတော့တင်းတင်းကြပ်ကြပ်ထိန်းချုပ်မယ်လို့လည်းဂျွန်ဆင်ကပြောပါတယ်။အခုအဲ့ဒီနယ်မြေတွေမှာနေထိုင်သူတွေလူမှုကြီးကြပ်ရေးဂိတ်တွေဖြတ်သားမှုမလိုအပ်ပဲနယ်စပ်ဖြတ်ကျော်သွားလာဖို့ကိစ္စနဲ့နှစ်ဖက်ဒေသနယ်ကြားကုန်သွယ်ရေးကိစ္စတွေဟာသဘောတူညီချက်ရရှိဖို့အကြီးမားဆုံးအဟန့်တာဖြစ်လို့နေပါတယ်ခင်ဗျာ။
ဂျပန်နဲ့တောင်ကိုရီးယားအကြားမှာငင်းပွားမှုတွေအချိန်မြင့်လာနေတဲ့အချိန်မှာစစ်ဘက်ဆိုင်ရာထောက်လှမ်းရေးသတင်းတွေဖလှယ်နေတဲ့အစီအစဉ်ကိုပယ်ဖျက်ဖို့အတွက်တောင်ကိုရီးယားကဆုံးဖြတ်လိုက်ပါတယ်။ဒါဟာအမေရိကန်၊ဂျပန်နဲ့တောင်ကိုရီးယားသုံးနိုင်ငံကြားလူညုံရေးဆိုင်ရာပူးပေါင်းဆောင်ရွက်ဖို့သဘောတူညီချက်ကနေခွဲထွက်လိုက်တာလည်းဖြစ်ပါတယ်။အရေးကြီးတဲ့စစ်ဘက်ဆိုင်ရာသတင်းချဲ့လက်တွေအပြန်အလှန်ဖလှယ်ဖို့ရည်ရွယ်ထားတဲ့သဘောတူညီချက်ဟာနိုင်ငံတော်အကျိုးစီးပွားအတွက်အထောက်အကူမဖြစ်တော့တဲ့အတွက်ရပ်ဆိုင်းတော့မယ့်အကြောင်းကိုမနေ့ကြားသာပြီးနေကတောင်ကိုရီးယားသမ္မတအိမ်တော်ကကြေညာချက်ထုတ်ပြန်တာပါသဘောတူညီချက်တက်တန်းတူရမယ်စနေနေ့မတိုင်ခင်တောင်ကိုရီးယားကသူ့ရဲ့ဆုံးဖြတ်ချက်ကိုဂျပန်နိုင်ငံကိုအတည်ပြုသွားမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်စစ်အတွင်းကိုရီးယားကျွန်းဆွယ်ကိုသိမ်းပိုက်ခဲ့ချိန်မှာဂျပန်နိုင်ငံကအာဓမအလုတ်ခိုင်းစေခဲ့ပြီးတဲ့တမိုင်းချောင်းကိုအခြေခံပြီးဂျပန်နဲ့တောင်ကိုရီးယားအကြားအငင်းပွားမှုတွေပေါ်ပေါက်နေတဲ့အချိန်မှာတောင်ကိုရီးယားကအခုလိုဆုံးဖြတ်လိုက်တာဟာနှစ်နိုင်ငံအကြားတင်းမာမှုတွေကိုပိုတိုးလာစေနိုင်ပါတယ်တောင်ကိုရီးယားရဲ့ဆုံးဖြတ်ချက်ကြောင့်အမေရိကန်ရဲ့အာရှဒေသကအဓိကမဟာမိတ်နှစ်နိုင်ငံကြားမြောက်ကိုရီးယားနဲ့တရုတ်နိုင်ငံရေးအပါအဝင်ဒေသရင်းကိစ္စတွေမှာလုံခြုံရေးအရပူးပေါင်းဆောင်ရွက်မှုတွေမှာအပြောင်းအလဲတွေလည်းဖြစ်လာနိုင်ပါတယ်
။ဘရာဇီးနိုင်ငံမှာဒီနှစ်အတွက်တော်မီလောင်မှုအကြိမ်ရဲ့စံချိန်တွေမြင့်မားခဲ့တယ်လို့ဘရာဇီးနိုင်ငံရဲ့အာကတမြို့သားအာကတလေ့လာရေးသုတေသအဖွဲ့ ANIS ကသတင်းထုတ်ပြန်ခဲ့အပြီးမှာဘရာဇီးသမ္မတဂျာယဲဘောဆာနာရိုကအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေ NGO အဖွဲ့အစည်းတွေကတော်မီရှုသူတွေဖြစ်တယ်လို့စွပ်စွဲလိုက်ပါတယ်။ဘရာဇီးသမ္မတကဗိုလ်တော်ဦးနေမင်းနဲ့မှာသူ့ရဲ့ Facebook ကနေ direct ထုတ်လွှင့်ပြောကြားပြီးအခုလိုစွပ်စွဲလိုက်တာဖြစ်ပါတယ်ခင်ဗျာ
။အခုလ23ရက်တောက်ကြနေ့မနေ့ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမမျှသင့်အောင်နဲ့ကိုရမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေစက်တိုက်ထုတ်လွှင့်ပေးသွားပါမယ်။မြန်မာနိုင်ငံတိုင်းရင်းသားဒေသတွေမှာအထူးသဖြင့်ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ကလိမ်ပိုင်းဆိုင်ရာစော်ကားမှုတွေကျူးလွန်ခဲ့တာကိုတွေ့ရှိရကြောင်းကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ FFM ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြလိုက်ပါတယ်။အဂုလ22ရက်နေ့ကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာအစီရင်ခံစာထုတ်ပြန်ပွဲအတွင်း FFM အဖွဲ့ဝင်ကုမာရာစွာမီကအခုလိုပြောကြားသွားတာပါ။အပြည့်စုံကိုတော့ကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင်။
မြန်မာစစ်တပ်ဟာလူနည်းစုတိုင်းရင်းသားတွေကိုချင်းချောက်အပြစ်ပေးတာ၊လေမိုင်းဆန်ရအကြမ်းဖက်ဆော်ကားတာနဲ့ကြားမမခွဲကြဘဲကျူးလွန်တဲ့အကြမ်းဖက်မှုအလုံးကိုရပ်တန့်ဖို့လိုပြီးလို့တရားလွတ်လပ်တဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ FFM ရဲ့အစီရင်ခံစာအစမှတောင်းဆိုလိုက်တာပါ။မြန်မာစစ်တပ်ဟာရက်စက်တဲ့နှီးပြူဟာတွေကိုကချင်နဲ့ရှမ်းပြည်နယ်တွေမှာဆက်လက်အသုံးပြုနေဆဲဖြစ်ပြီး2019ရခိုင်ပြည်နယ်ကနေမြေရှင်းလင်းရေးဖြစ်စဉ်အတွင်းစစ်တပ်ရဲ့အကြမ်းဖက်မှုတွေဟာပြင်းထန်လွန်းပြီးဒီလိုလှုပ်ဆောင်ချက်တွေကရိုဟင်ဂျာတွေကိုမျိုးဖြုတ်လိုတဲ့ရည်ရွယ်ချက်နဲ့လှုပ်ဆောင်ခဲ့တယ်ဆိုတာပြသနေရရောက်ကြောင်း FFM အစီရင်ခံစာမှာစွပ်စွဲထောက်ပြထားပါတယ်။ပြီးခဲ့တဲ့နှစ်နှစ်အတွင်းဖြစ်ခဲ့တဲ့စိတ်ပြက်ပွေရာဆိုးရတဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုအဓိကကျူးလွန်ခဲ့တာကမြန်မာတပ်မတော်သားဖြစ်တယ်လို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ဝင် Miss Radhika Kumara Swami ကဂျာတာပရိနီကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့အစီရင်ခံစာရှင်းလင်းပွဲမှာပြောသွားပါတယ
်။ Our basic argumentHas been and it has formed over the last 2 years is that the human rights violations we have asked
tomorrow ku thau pya ni de a che kan a chang chat twi ha lung ngae de ne ne twi myama nang ngae ma phit paw gae de lu khwin ye chho phaw mu de phit pi di phit ya a twet adhi ka tawin shi da ga raw myama tat mraw be phit par de a de phit ya twi ha ayat tha so ya da ma mho ayat tha a phwet si ri ga ju lun da myo mho be myama sit tet ka ju lun gae da wo twi ya ba de sit tet ha wan ne sait pyet phwe ya ni byu ha ri tong gae pi de da kan pi du lu du ko chain chaw a pyet pe da lo pho long chong ye tat phwet win ri ko khwin pyu gae da ko jama ru လာတွေ့ရှိရပါတယ်
။ဒါအပြင်ကချင်ရှမ်းနယ်ရခိုင်ပြည်နယ်တွေကလိမ်မိုင်းဆန်ရအကြမ်းဖက်မှုတွေဟာလူမျိုးလုံးဖယ်ရှားမှုကျူးလွန်ရာရောက်တယ်လို့တောင်ပြောနိုင်ကြောင်းကုမာရာဆွမ်မီကထောက်ပြပါတယ်
။ Now one of the tools of that intimidation is sexual violence. it happens even in Kachin or it happens in Shan
ချင်းချောင်းတဲ့နေရာမှာအသုံးပြုတဲ့လက်နက်တစ်ခုကလိန်ပိုင်းဆိုင်ရာအကြမ်းဖက်မှုဟာကချင်ရှမ်းနယ်ရခိုင်ပြည်နယ်ဒေသတချို့မှာဖြစ်ပွားနေတာပါဒါကြောင့်မို့ကျမတို့အစင်ခန်းစာမှာထောက်ပြထားတာကရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ရက်စက်တဲ့အကြမ်းဖက်မှုအတိုင်းအတာဟာကြီးမားလွန်းတဲ့အတွက်လူမျိုးတုံးဖယ်ရှားမှုအဖြစ်ကျူးလွန်ရာရောက်တယ်လို့တောင်ပြောလို့ရပါတယ်ဒီအစင်ခန်းစာဟာပြီးခဲ့တဲ့နှစ်အစင်ခန်းစာမှာဖော်ပြခဲ့တဲ့လိန်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေအပြင်နောက်ထပ်အလားတူအချက်လက်အသစ်တွေလည်းဖော်ပြထားပါတယ်ကျမတို့အစင်ခန်းစာအတွက်လေ့လာတဲ့အထက်မှာလိန်ပိုင်းဆိုင်ရာကျုံပြူးမှုနောက်တစ်ခါလိန်ပိုင်းဆိုင်ရာအကြမ်းဖက်မှုနဲ့ပတ်သက်ပြီးလူတွေတိတ်မတိကြတဲ့အမျိုးသားတွေနဲ့ယောက်ျားလေးတွေလိန်ဆက်ဆံခံရတဲ့ကိစ္စတိုင်းသားလက်နက်ကိုင်အုပ်စုတွေကျူးလွန်တဲ့လိန်ပိုင်းဆိုင်ရာခွဲခြားဆက်ဆံမှုအကြမ်းဖက်မှုတွေကိုလည်းလေ့လာခဲ့ပါတယ်။ဒါ့အပြင်လိန်အကြမ်းဖက်ခံရမှုဖြစ်လာရတဲ့အကြောင်းရင်းတွေနဲ့အတူလိန်အကြမ်းဖက်မှုနဲ့ကြားမှခွဲခြားဆက်ဆံနေပုံတွေကိုပါကျမတို့လေ့လာခဲ့ပါတယ်
။မနှစ်တုန်းကစာမျက်နှာ400ကျော်ရှိတဲ့ FFM အဖွဲ့ရဲ့အစီရင်ခန်းစာဟာရိုဟင်ဂျာအများစုနဲ့ကချင်ရှမ်းဒေသကအကြမ်းဖက်ခံရသူ800ကျော်ကိုမေးမြန်းပြုစုခဲ့တဲ့အစီရင်ခံစာဖြစ်ပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံခြင်းမရှိသလို FFM အဖွဲ့ကလည်းမြန်မာပြည်တွင်းဝင်ရောက်လေ့လာခွင့်ပိတ်ပင်ထားတာပါ။တစ်ဖက်မှာလည်းမြန်မာနိုင်ငံမှာပြတ်တန်းကျင့်သုံးနေတဲ့ဥပဒေတချို့ဟာအကြမ်းဖက်မှုကိုပုံမအားပေးသလိုဖြစ်နေကြောင်းလဲကူမာရာစွာမိကပြောပါတယ်။သူတို့လေ့လာချက်အရငြင်းညမ်းနေတဲ့ကာလတွေမှာတော့မြန်မာလူအဖွဲ့အစည်းမှကျင့်သုံးနေတဲ့ဥပဒေတွေဟာစစ်ပြစ်တဲ့ဒေသကအမျိုးသမီးတွေအပေါ်အကြမ်းဖက်မှုတွေပိုဆိုးအောင်အားပေးရရောက်တယ်လို့လည်းထောက်ပြပါဗျ။ဒါအပြင်ရိုဟင်ဂျာတွေအပေါ်ခွဲခြားဆက်ဆံမှုဟာအသားအရောင်ခွဲခြားဆက်ဆံတဲ့အခြေအနေမျိုးတောင်ဖြစ်နေကြောင်းလည်းပြောပါဗျ။ FFM အဖွဲ့ဟာသူတို့လေ့လာတွေ့ရှိချက်အပြီးသက်အစီရင်ခံစာကို6လစက်တင်ဘာလကြာရင်ကုလသမဂ္ဂလူအခွင့်အရေးကောင်စီမှတင်သွင်းသွားမှာဖြစ်ပါတယ်။ကုလသမဂ္ဂ FFM အဖွဲ့ရဲ့ဒီအစီရင်ခံစာဟာနိုင်ငံရေးအရဖိအားပေးဖို့ချိန်ကြိုက်ထုတ်ပြန်ခြင်းမျိုးသာဖြစ်ပြီးမြန်မာအစိုးရကပြည်ထနာတွေပြည်လဲအောင်ကြိုးပမ်းချက်တွေကိုအထောက်အကူဖြစ်စေမှာမဟုတ်ဘူးလို့ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဦးဟောက်ဒူစွမ်းကတုတ်ပြန်ပြောဆိုလိုက်ပါတယ
်ဒီလိုနည်းနဲ့ကတော့ကျွန်တော်တို့အဖြေမရနိုင်ဘူးပေါ့ဗျာအဖြေဆိုတာကတော့ဟိုကောင်းအောင်ကျွန်တော်လုပ်နေတဲ့ဟာတွေကျွန်တော်ရင်မှန်းချက်နဲ့ဒီကိစ္စတွေဒီလိုအကြမ်းဖက်မှုတွေမတရားလုပ်တဲ့ဟာတွေမရှိအောင်ကျွန်တော်တို့ကချုပ်တင်ကာကွယ်မှုတွေဘယ်လိုလုပ်ရမလဲဒါတွေကိုရှိတဲ့လူလဲကျွန်တော်အရေးယူဆောင်မှုဖြစ်အောင်ဘယ်လိုလုပ်မလဲဆိုတော့ကျွန်တော်တို့ရဲ့ကောင်းမွန်တဲ့ကြိုးစားမှုလုပ်ငန်းတွေပေါ့နော်အစီအစဉ်တွေကတော့ဒီလိုပုံစံနဲ့တော့ကျွန်တော်တို့ဘာမှအကောင်းကျိုးရရမှာမဟုတ်ဘူးကျွန်တော်အဲ့လိုပဲပြောချင်ပါတယ်နော်ဒါဖိအားပေးတဲ့ဟာကနိုင်ငံရေးအဓိကတော့နိုင်ငံရေးဖိအားပေးတဲ့ဟာအဓိကပါပဲဘာဖြစ်လို့လဲဆိုတော့အခုဆိုရင်နော်ပြန်လည်လက်ခံရေးကိစ္စကျွန်တော်လုပ်နေတဲ့အချိန်နဲ့ချိန်ကြိုက်ပြီးတော့ဒီဟာတွေလုပ်တယ
်မြမအစိုးရကတော့ FFM စတင်ဖွဲ့စည်းခဲ့စဉ်ကတည်းကလက်မခံတယ်လို့အဲ့ဒီအဖွဲ့ဟာလုံပိုင်ခွင့်တဲ့ပိုကျော်လွန်လှုပ်ဆောင်တဲ့အဖွဲ့ဖြစ်တယ်လို့သတ်မှတ်ထားတာကြောင့်မြန်မာဘက်ကအတိအမှတ်မပြုကြောင်းရခိုင်ပြည်ထနာပြည်လဲရေးမှာလွတ်လပ်တဲ့စုံစမ်းရေးကော်မရှင်ဖွဲ့ထားသလိုအခြားနည်းလမ်းတွေနဲ့လှုပ်ဆောင်နေကြောင်းတမ္မာကြီးဦးဟောက်တို့ဆောင်က VOA ကိုပြောကြားခဲ့ပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြသွားတာပါရှင်အခုဆက်ပြီးတော့ရိုဟင်ဂျာနေရပ်ပြန်ရေးအစီအစဉ်အထမမြောက်ပြန်သေးတဲ့အကြောင်းပြောပြပေးပါဦးမယ်ရှင်မနေ့ကအိန္ဒိယဘင်္ဂလားဒေ့ရှ်ဘက်ကိုတင်ဆောင်သွားတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပ်ပြန်ရေးဒုတိယအကြိမ်ကြိုပမ်းခဲ့ပေမဲ့တယောက်မှပြန်မလာခဲ့ပါဘူးနှစ်နိုင်ငံစီစစ်အတည်ပြုထားတဲ့အယောက်3000ကျော်ကိုပြန်ပို့ဖို့ပြင်ဆင်ထားခဲ့ပေမဲ့အခုလိုရိုဟင်ဂျာတွေကပြန်ပို့ညှင်းခဲ့တာကိုစိတ်မကောင်းဖြစ်ရတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး AK Abdul Momen ကပြောပါတယ်။ရခိုင်ပြည်နယ်ကအခြေအနေတွေဟာပွင့်လင်းမှုမရှိဘူးဆိုပြီးမြန်မာအစိုးရကိုသူကအပြစ်တင်ခဲ့တယ်လို့ပဲရိုဟင်ဂျာခေါင်းဆောင်တွေနဲ့ဘင်္ဂလားဒေ့ရှ်ဘက်ကသတင်းတောက်တချို့ကိုမြန်မာရခိုင်ပြည်နယ်ဘက်ကအခြေအနေကိုကိုယ်တိုင်ကြည့်ရှုနိုင်ဖို့လဲထပ်မံကမ်းလှမ်းပြောဆိုခဲ့ပါတယ်။အပြည့်စုံကိုတော့ကိုထက်အောင်ခန်းကပြောပြပါမယ်ရှင်
။ဒုက္ခသည်တွေဌာနပြန်အစီအစဉ်ကိုဒုက္ခသည်များဆန်ရကုလမဟာမင်းကြီးယုံတာဝန်ရှိသူတွေဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကိုယ်တိုင်လဲဒုက္ခသည်တွေကိုမနည်းအားဖြင့်ကွင်းစင်းတွေ့ဆုံတာတွေလုပ်ခဲ့ပေမဲ့နေရပြန်လုပ်ငန်းစဉ်ဒီကနေ့စတင်တော့မြန်မာဘက်ကလက်ခံရေးစကန်ကိုတယောက်မှရောက်မလာခဲ့ပါဘူး။ဘင်္ဂလားဒေ့ရှ်ဒုက္ခသည်စကန်ဒီမှာတော့အရင်အဟောင်းရောက်အတစ်ပါဆိုရင်စုစုပေါင်းဒုက္ခသည်တစ်တန်းလောက်ရှိမယ်လို့ခန့်မှန်းထားတာပါဒီရက်ကမှမြန်မာအစိုးရကစီစဉ်ပြီးဒုက္ခသည်3000ကျော်ကိုပြန်လည်လက်ခံမှုသဘောတူထားပါတယ်ရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်မြန်မာပတ်ကျန်းလှဖိုးကောင်စကန်မှာမြန်မာတာဝန်ရှိသူတွေဘက်ကဒီကနေ့တနေ့လုံးစောင့်ဆိုင်နေပြီးမဲ့ဒုက္ခသည်တူတယောက်မှစကန်ကိုရောက်မလာသေးဘူးလို့အဲ့ဒီစကန်ကိုကြိုဆိုဖို့စောင့်နေတဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးတာဝန်ရှိသူတို့က VOA ကိုပြောပါတယ်
ဘာဖို့ခေါ်ပါကျွန်တော်ထိုင်နေအခုထိဘာမှမလာဘူးဒါဆို23နှစ်လာတော့မလာတော့ပြန်ပါဘော
မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားဒုက္ခသည်တွေနေရပြန်ရေးသဘောတူညီရရခဲ့ပြီးတဲ့နောက်ရိုဟင်ဂျာဒုက္ခသည်တွေပြန်လက်ခံရေးအတွက် ပြီးခဲ့တဲ့2018နိုဝင်ဘာလတုန်းကပထမကျင်းကျိုးပန်းတုန်းကလည်းမောင်မမြင်ဖြစ်ခဲ့ရပါတယ်ဒုက္ခသည်တွေဘက်ကတော့သူတို့ကိုနိုင်ငံသားခွင့်ရီပေးဖို့နဲ့သူတို့မူရင်းနေရာမှာပြန်လည်အခြေချခွင့်ပေးဖို့ဘေးကင်းလုံခြုံရေးနေထိုင်မှုစတာတွေရေရရမရှိရကြောင်းမပြောင်းနိုင်ဘူးလို့ပြောနေပါတယ်ဒါကြောင့်လဲဒီတစ်ခေါက်နေရပြန်ဤအစီအစဉ်ဒီမစခင်မှာမြန်မာနိုင်ငံကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူဦးဆောင်တဲ့မြန်မာအစိုးရတာဝန်ရှိသူတွေကိုယ်တိုင်ရိညာဒုက္ခသည်တွေနဲ့တွေ့ဆုံပြီးနိုင်ငံသားဖြစ်ခွင့်ရမယ့်အစီအစဉ်နဲ့နေရာချထားရေးအစီအစဉ်တွေကိုတွားရောက်ရှင်းပြခဲ့ပါတယ်။နေရပြန်ဤအစီအစဉ်တွေကိုပြန်ဆတဲ့ဒီနေ့မှာတော့မြန်မာဘက်ကလက်ခံရေးစခန်းကိုတဦးမှရောက်မလာခဲ့ပါဘူး။ဒါနဲ့ပတ်သက်လို့နှစ်ဖက်အစိုးရတာဝန်ရှိသူတွေဘက်ကတော့တရားဝင်ထုတ်ပြန်တာမရှိသေးပေမဲ့ဒုက္ခသည်များဆိုင်ရာကုလမဟာမင်းကြီးရုံးကတော့ဒုက္ခသည်တွေနေရပြန်ဤအစီအစဉ်မှာဒုက္ခသည်နဲ့စိတ်ဆန္ဒသဘောတိုင်းဖြစ်ဖို့လိုပြီးဒီအတွက်အစိုးရအနေနဲ့ဒုက္ခသည်တွေနဲ့ထိစပ်ပြီးယုံကြည်မှုတည်ဆောက်ရေးလုပ်ဖို့အရေးကြီးတယ်လို့ထုတ်ပြန်ထားပါတယ်။ဒုက္ခသည်တွေနေရပြန်ရာလူကုန်တွေကရှိရှိနဲ့ဘေးကင်းလုံခြုံစွာပြန်နိုင်ဖို့လိုမယ်လို့မနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီတကားပိတ်ဆွေးနွေးပွဲမှာဆွေးနွေးခဲ့ကြပါတယ်။ဒုက္ခသည်တွေနေရပြန်ရေးအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံမှာတာဝန်ယူဆောင်ရွက်နေတဲ့ UNHCR တာဝန်ရှိသူတို့ကတော့အခုချိန်ထိမြန်မာနိုင်ငံကိုပြန်လိုတဲ့ရိညာဒုက္ခသည်တွေမရှိဘူးလို့ပြောပါတယ်။မြန်မာဘက်ကစီစစ်ပြီးပြန်ပို့ထားတဲ့ဒုက္ခသည်အစည်းအဝေးအတိုင်းအဲ့ဒီဒုက္ခသည်တွေကိုသူတို့ကိုယ်တိုင်တွေ့ဆုံမေးမြန်းတာတွေလုပ်ပြီးသူတို့ရဲ့ဆန္ဒကိုပါမေးမြန်းနေတာဖြစ်တယ်လို့ဆိုပါတယ်။ရင်ဂျာဒုက္ခသည်တွေနေရပြန်အစီအစဉ်အောင်မြင်ဖို့ဆိုရင်တော့ဂျာကနေအဖွဲတခုကလုတ်ကင်ပေးမှသာအဆင်ပြေနိုင်မယ်လို့မြမအရေးလေးလာသူဒေါက်တာခင်ဇဝင်းကသုံးသပ်ပါတယ
်ဟိုတောက်စစ်တရားရှိတယ်လေဥပမာပြောရရင်ဒီဘက်ကလည်းဒီဘက်ကသိနိုင်မှာမဟုတ်ဘူးဆိုတော့ဒီဂျာကအားကြီးခစားကိုသိရမှာပဲတခုကတော့သူအငါကံကြက်တခုကိုပေးရလိမ့်မယ်ဆိုပြောတာကလေအဲ့ဒါကျွန်တော်လည်းခုကသမားကတော့ဂျာကြီးအားမကိုးပါဘူးဂျာဝင်တဲ့အဖွဲကြီးတခုပေါ့သတ်ပါတီပေါ့ဗျာနော်တတိယအဖွဲကြီးတခုနေတဲ့ကအဲ့ဒီမှာရပ်တည်ပြီးတော့မမကလည်းတခုပြေဖို့လိုလိမ့်မယ်
ရခိုင်မြောင်ပိုင်းမှာ2012ကနေ2019အတွင်းအကြမ်းဖက်ပဋိပက္ခတွေကြောင့်တင်းကနန်ရှိရဲ့ရင်ဂျာဒုက္ခသည်တွေအိန်းနီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားခဲ့ကြတာပါ2019ဖြစ်စဉ်မှာ ARSA ASA Ranger အစွန်းရောက်အဖွဲ့တွေကြောင့်ဒေတာတွင်းပဋိပက္ခကြီးထွားခဲ့တယ်လို့မြန်မာအစိုးရကအပြစ်တင်ပေမဲ့နိုင်ငံကကတော့အစိုးရစစ်တပ်ရဲ့နည်းမျဉ်းရှင်းလင်းရေးကြောင့်ဒုက္ခသည်တွေထွက်ပြေးကြရတာလို့ယူဆပါတယ်ဒါအပြင်အဲ့ဒီဖြစ်စဉ်တွေမှာတာဝန်ရှိတဲ့အာဏာပိုင်တွေကိုအရေးယူဖို့တိုက်တွန်းနေသလိုအမေရိကန်ပြည်ထောင်စုကဒီဖြစ်ရပ်အတွက်မြန်မာစစ်ဘက်ခေါင်းဆောင်တွေကိုအရေးယူတန်ခတ်မှုတွေလုပ်ထားပါတယ်မြန်မာအစိုးရဘက်ကတော့ထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုရခိုင်ပြည်နယ်အတွင်းကမွတ်စလင်တွေလို့ပဲတုံ့နှုံပြီးဒုက္ခသည်တွေနဲ့နိုင်ငံတကာကတုံ့နှုံတဲ့ရင်းညာဆိုတဲ့အတုံးနှုံကိုလက်မခံပါဘူးဒါပေမဲ့လည်းဒီဒုက္ခသည်တွေကိုစစ်ဆေးပြီးပြန်လည်လက်ခံသွားမယ်လို့တော့နိုင်ငံတကာကိုကြေညာပေးထားပါတယ်
တော်ရရှင်များရှင်မကြသေးခင်ကစလို့ကိုင်းသားလက်နက်ကင်အဖွဲ့တွေနဲ့တိုက်ပွဲတွေတကြော့ပြန်ကြီးထွားလာရတာဟာရင်းရဲရေးဆွေးနွေးမှုတွေတစ်ဆုတ်နေတဲ့နောက်ဆက်တွဲအကျိုးဆက်တစ်ခုအဖြစ်မြင်နေကြပါတယ်အခုလိုတိုက်ပွဲဖြစ်နေတဲ့အချိန်မှာရင်းရဲရေးလမ်းစပေါ်လာနိုင်ဖို့ပြည်တွင်းပြည်ပကဩဇာအရှိန်အဝါကြီးမားတဲ့အင်အားစုတွေကချောင်းဝင်စစ်ဆက်ဖို့လိုနေပြီလို့လည်းယူဆနေကြတာပါရှေ့မတိုးနိုင်ဖြစ်နေရတဲ့ရင်းရဲရေးဆွေးနွေးမှုတွေပြန်ဆနိုင်ဖို့ဘာတွေလုပ်ဖို့လိုအပ်နေပါလဲဆွေးနွေးမှုတွေမှာတိုးတက်မှုရဖို့လက်ရှိပုံစံကနေဖောက်ထွက်ဖို့လိုအပ်နေပါပြီလားစူရာတွေကို VUE ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်စစ်စစ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VUE ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VUE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချူတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချူတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင
်။ VOA American တန်ရဲ့ဓာတ်ရိုက်လေးလိုက်စီစဉ်တွေကအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါရရှင်။လာမယ့်စနေညဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုဒီမိုကရေစီစနစ်မြန်မာပြည်မှာတကယ်ပဲခိုင်မာလာပြီလားဆိုတာကိုလည်းကြည့်ကြရအောင်ပါဒီမိုကရေစီစနစ်ခိုင်မာအကောင်အောင်ကြိုးပမ်းနေတဲ့အယက်သားအစိုးရလက်ထက်မှာငြိမ်းချမ်းရေးနဲ့ဒီမိုကရေစီရေးလှုပ်ရှားနေသူတွေ ဥပဒေပုံမှန်မျိုးစုံနဲ့တရားရင်ဆိုင်နေရပါတယ်။တရားစွဲဆိုမှုတွေဟာလွတ်လပ်စွာဆန္ဒဖော်ထုတ်မှုတွေကိုကန့်သတ်တဲ့ဒီမိုကရေစီမဆန်တဲ့လုပ်ရဖြစ်တယ်လို့ဝေဖန်မှုတွေလည်းရှိလာနေပါတယ်။တရားစွဲဆိုထောင်ချခံထားရတဲ့လှုပ်ရှားသူတွေကိုဒီသတင်းပတ်ထဲမှာပဲထပ်ပြီးတော့တရားစွဲတာအပြီးသတ်အမိန့်ချဖို့တွေရှိနေတဲ့အပေါ်အခုလိုဝေဖန်ထောက်ပြနေကြတယ်ဆိုတာကိုတော့မဆုမောင်ကစူးစီးတင်ပြပေးထားပါတယ်ရှင်။
ပြည်ရင်းစစ်ရစရေးစစ်ဆောင်ဒုက္ခတဲ့ရေဆန္ဒပြတဲ့ငြိမ်းချမ်းရေးတောင်းဆိုတဲ့သူတွေနောက်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေကိုထင်ဟပ်စေတဲ့တကြံတန်ချက်ထိုးသူကြောင်းသူကြောင်းသားတွေနဲ့ကချင်စစ်ရှင်းနှစ်ပြည့်နောက် 7 July နှစ်ပတ်လည်အခမ်းအနားစတဲ့နိုင်ငံရေးငြိမ်းချမ်းရေးလှုပ်ရှားမှုတွေမှာဥဆောင်တဲ့သူတွေကိုတက်မတော်ရဲလုံကြုံရေးတပ်ဖွဲ့ဝင်တွေနဲ့အာဏာပိုင်တွေဘက်ကဥပဒေပုံမှန်မျိုးစုံနဲ့တရားစွဲဆိုနေတာဖြစ်ပါတယ်။တချို့ကတော့ဒီသတင်းပတ်ထဲမှာပဲတရားထပ်ပြီးတော့စွဲဆိုတာအပြီးသက်အမိန့်ချဖို့တွေရှိနေပါတယ်။7 July အောင်မွေးပွဲနေ့ခန္ဓာတော်ကနှစ်စဉ်ပုံမှန်ခြိတက်နေကြဖြစ်ပေမဲ့ဒီနေ့မှာတော့ចောင်းသားသမဂအဆောက်အုံဟောင်းကိုတွားရောက်အလေးပြုခဲ့ကြတဲ့ចောင်းသားတွေကိုကမာရွရဲစခန်းနဲ့လှိုင်းရဲစခန်းတာဝန်ရှိသူတွေကတရားစွဲဆိုခဲ့တာပါ။လာမယ့်ဩဂုတ်လ28ရက်နေ့မှာတော့ကမာရွတရားရုံးကအပြီးသက်အမိန့်ချမှာဖြစ်တယ်လို့တရားစွဲခံရသူတဦးဖြစ်တဲ့ရန်ကုန်ရှေးပိုင်းတက္ကသိုလ်ចောင်းသားများသမဂဘာကသာနဲ့အိုးဟီစာတင်ကျောင်းတာဝန်ခံကိုမင်းသွေးသိကပြောပြပါဗျာ။
ကျွန်တော်နောက်ဆုံးအချိန်လေးကတော့အပြန်လန်လဲအားလုံးဖြစ်ပြီးသွားပြီဆိုတော့တရားသူကြီးကကျွန်တော်လာမယ့်28ရက်နေ့နေ့လယ်2နာရီကိုအမိန့်ချမယ်လို့ပြောပါတယ်အမိန့်ချတာကတော့ဘယ်လိုပုံစံချမလဲတော့မသိဘူးဒါပေမဲ့ကျွန်တော်အမှုစရင်ဆိုင်ကလေးကကျွန်တော်ရှိနေမှာပဲကိုဘကိုရှောက်လဲဖို့ဆိုတာရဲ့နောက်ပြီးတော့အကယ်၍အမိန့်ချခဲ့လို့ရှိရင်တော့ငွေတန်သုံးဖို့ထောင်တယ်ထောင်တယ်ကိုပဲယူဖို့ဆိုပြီးတော့ကျွန်တော်ဒီအဲဆုံးမစရာနဲ့ကျွန်တော်လိုက်နာရမှာပေါ့လေကျွန်တော်ဒီပုံမှန်19နဲ့နောက်ဒီမြစ်စုစီပုံမှန်တွေရဲ့ဥပဒေကြောင့်ရလဲတရားစွဲတာမမှန်ကန်တယ်လို့ဒီမိုကရေစီစနစ်ကိုတွားနေတဲ့ပြင်မှာဒီဒီမိုကရေစီရဲ့စံချိန်ဆိုင်ညွှန်းမှုတွေအိဗ္ဗေတမချက်တွေကိုစန့်ကျင်နေတဲ့ပုံမှန်တွေနဲ့ဒီလိုဆိုင်ရစရရောပါနေတဲ့ကိစ္စပါပဲ
လက်ရှိထောင်ထဲမှာအကျဉ်းချခံထားရတဲ့ဒေါင်းတို့မျိုးဆက်ကចောင်းသားတွေကိုလည်းနောက်ထပ်ထပ်ပြီးအမှုထက်တိုးတရားစွဲဆိုမှုတွေရှိပါတယ်။ဒီလိုအခြေအနေကတော့အရက်သားဆွေရလက်ထက်တိုင်းပြည်မှာနိုင်ငံသားအခွင့်အရေးနဲ့အညီလွတ်လပ်စွာဆန္ဒထုတ်ဖော်ပြောဆိုခွင့်တွေထိပါခံလာရတဲ့အနေအထားဖြစ်နေတယ်လို့ကချင်စစ်ရှင်းနှစ်ပြည့်တဲ့အချိန်ပြည်တွင်းစစ်ရဖို့နဲ့ဆစ်ဆောင်ပြည်သူတွေရဲ့အရေးငြင်းငြင်းစွာတရားဖော်တင်ဆက်ခဲ့တဲ့အပေါ်တရားစွဲဆိုခံထားရသူဖြစ်တဲ့ကချင်ငြိမ်းချမ်းရေးလှုပ်ရှားသူမဆိုင်နုပန်ကလည်းအခုလိုသုံးသပ်ပါတယ်။
ဆစ်ဆောင်ရမယ့်ကပဲကျွန်တော်တက်တယ်ကိုဆစ်စီနောက်ဆုံးပြီးသွားပြီပေါ့နော်အခုလာမယ့်26ရက်နေ့ပြောရအောင်ဆက်လက်ချက်လေးနေပြီးတော့တရားရည်ကြီးကနေ division တာမယ်ပေါ့တရားရရဲ့ဒီ PR ပေးမှုကြောင့်တရားစွဲဆိုမျိုးမဟုတ်ဘဲနဲ့ဥပဒေနဲ့တရားစွဲတဲ့ဟာမျိုးချင်းထောက်တာမျိုးဒီမျိုးကတော့ကျွန်တော်တို့ကအခုလောဆယ်ကတော့ဒါတရားရည်သက်မှာတယ်ကျွန်တော်တို့ကအားကိုးနေတယ်ပေါ့နော်တရားစီရင်တော့လည်းကျွန်တော်တို့ဘက်ကနေမှန်ကန်တဲ့တရားမျှတတဲ့ကျေးစီဖြစ်နိုင်ဖို့ဆိုတော့ကျွန်တော်တို့ကမျှော်လင့်တယ်ဗီဒီယိုအားလုံးနဲ့ဒါကိုလည်းမျှော်လင့်တယ်လို့လည်းမြင်တယ်ပေါ့နော်ဟုတ
်နိုင်ငံသားခွင့်ရည်တွေကိုချိုးဖောက်နေတဲ့တရားစွဲဆိုထောင်ချမှုတွေပေါ်မှာတရားခွင့်နေအထိတွားရောက်လေ့လာကြဖို့ရှိတယ်လို့အတန်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအဖွဲ့ကသုတေသနမန်နေဂျာကိုရဲဝေဖြူအောင်ကအခုလိုပြောပါတယ
်သူကဒီအာနာရှိတဲ့လူတွေအာနာပိုင်တွေကနေပြီးတော့ဒီလိုလဲဆိုတော့ purpose ကိုခွင့်ကိုသူတို့တွေကဒီ UI ကျရှိရှိပြီးရခါမှာသူတို့တွေကဒီ design မမနဲ့ကိုလှုပ်လာတွေ့ရပေါ့နော်အခုကသူတို့ကဒီကျွန်တော်တို့ចောင်းသားလူငယ်တွေပြီးရခါမှာလှုပ်ခွင့်တက်ကြလှုပ်ရှားသူတွေဆိုတာကဒီလှုပ်ခွင့်ကြီးချိုးပေါက်ခံရပြီဆိုလို့ရှင်ပြောမှာပဲဆိုမှာပဲဟိုတိုက်ပွဲတွေဖြစ်နေလို့ရှင်လည်းငြင်းငြင်းရအောင်လို့ပြောကြဆိုကြမှာပဲအဲ့ဒီခါမှာဒီမဟုတ်တဲ့လူမမနဲ့လူလှုပ်ခွင့်ချိုးပေါက်တဲ့လူမှမမြောက်ပြောမယ်ပေါ့နော်ဒါပေမဲ့ပြဿနာကဒီလက်ရှိဒီဟိုစစ်တပ်ရောပြီးရခါမှာဒီလက်ရှိဒီအာဏာရဟိုပါတီတော့ပြည့်ရခါမှာပေါ့နော်ဒီအစိုးရအဖွဲ့တစ်စိတ်တစ်ပိုင်းကနေသူကလူခွင့်ချုပ်ဖောက်မှုရှိနေဒီကျွန်တော်တို့ဒီလူခွင့်တက်ကြလို့ရှာသူပြည်တောင်းသားလူငယ်တွေကိုပြောခွင့်ဆိုခွင့်မရအောင်လို့တို့တွေကအဲ့လိုမျိုးဖမ်းဆီးထားတာကိုတို့တွေနဲ့ဟိုတိုက်နှစ်တက်လာတဲ့တဘောမှာရှိနေလို့မြင်ပါတယ
်ဒါအပြင်စီးရေးပြိပခါတွေဖြစ်နေတဲ့တိုင်းရင်ဒေသတွေမှာတော့တိုင်းရင်သားလက်နက်ကိုင်အဖွဲ့နဲ့ဆက်နွယ်တယ်ဆိုပြီးမတင်ကားလို့ဒေသခံတွေကိုဖမ်းဆီးစစ်ဆေးမှုတွေရှိနေသလိုအချင်းနောက်နေထဲမှာလည်းနိုင်ငံရေးကျင်းသားတွေဆက်ရှိနေသေးတဲ့အနေအထားပေါ်မှာဆွေမကင်းဖြစ်ကြောင်းအချင်းသားရေးလှုပ်ရှားသူတွေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားသူတွေဘက်ကဝေဖန်ပြောဆိုနေကြခြင်းလည်းဖြစ်ပါတယ်ရှင်
မဆုမောင်ပြပြသွားတာပါရှင်။ကျမတို့ VOA ကနေထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်တွေလိုပဲ VOA ရဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုလည်းညနေဘက်ထုတ်လွှင့်ချိန်9နာရီအစီအစဉ်ပြပြချင်း Isha Intercept 70နဲ့ Mia Set 3 Joru တို့ကနေပြီးတော့တိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်။ကွန်ပျူတာမှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီအချိန်ကစပြီးတော့ VOA စာမျက်နှာပေါ်မှာအချိန်မရွေးနိုင်ကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့က5ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ VO American တန်ကတောက်ကြနေမနေ့ခင်လက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနေ့9နာရီအထိလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VO ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ခြင်းနဲ့တပြေးညီနားဆင်နိုင်ကြပါရရှင်အခုဒုတိယပိုင်းမှာတော့ရှမ်းပြည်ဘက်ကတိုက်ပွဲတွေနဲ့အိုးအိမ်ဆွန့်ခွာနေကြရတဲ့ဒေသခံတိုင်းရင်းသားတွေအကြောင်းနဲ့အတူ EDN သုံးအင်္ဂလိပ်သင်ခန်းစာတခါကျမ်းမာရေးခန္ဓာမှာနားဆင်ကြရမှာက
ရောင်စူးသေးတွေပေါ့။နောက်ဆေးလေးကလည်းခန္ဓာကိုယ်ကိုယ်နဲ့ကိုယ်ကောင်းနေတဲ့မှာပါတယ်။အဲတော့စားတော့ဒီကြောင့်ဒီကပါလို့လည်းအခုကအပြင်မှာဆက်ပြီးတော့လုံလို့ရှိရင်လေလူညင်ညံမှုပေါ့
။အရေးပြလေးဘက်နာအကြောင်းကိုအထူးကုသမားတော်ဒေါက်တာချစ်စိုးရဲ့ပြောပြချက်နဲ့အတူနားဆင်ရမှာပါ။နောက်ပိုင်းမှာတော့တိုင်းရင်သတင်းလွှာခန္ဓာကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။အခုရင်ဆုံးတော့ရှမ်းပြည်ဘက်ကတိုက်ပွဲသတင်းကိုအလှည့်ပေးပါရစေ။ရှမ်းပြည်နယ်မြောက်ပိုင်းကွက်ခိုင်နယ်နတ်ခမ်းမြို့တွေမှာမနေ့ကအ ਨੇ စုံတိုက်ပွဲ၄ချိန်ဖြစ်ခဲ့ပြီးနတ်ခမ်းမြို့နယ်ကောင်းဝိုင်းရွာတိုက်ပွဲမှာတော့ရွာသား200လောက်နတ်ခမ်းမြို့ဘက်ကိုထွက်ပြေးရပါတယ်။တချို့ရွာသားတွေရွာထဲမှာပိတ်မိနေတဲ့အကြောင်းကုညီကယ်ဆယ်ရေးဆောင်ရွက်နေသူတွေကပြောပါတယ်။တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းဖြစ်တဲ့ကွက်ခိုင်နယ်မူဆယ်ကြားမှာမနေ့ကအထိကားလမ်းတွေသွားလို့မရသေးပါဘူး။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောပြောပြပေးမှာပါရှင်။
ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာဒီလ15ရက်နေ့ကစတင်ပြီးတိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်နေဆက်ကုံသွေးရေးဟာလည်းဒီကနေ့အထိတပတ်ကြာရပ်ဆိုင်းနေဆဲဖြစ်ပါတယ်ဒီကနေ့တိုက်ပွဲဖြစ်ပွားတဲ့အချိန်လေးကို TNLA ခေါ်တန်းပလောင်တပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူဘုံမူတအိုက်ကျော်ကအခုလိုပြောပါတယ
်ဒီနေ့ကတော့တိုက်ပွဲကူခိုင်ကကကောက်ခမ်းနာမှာတည်ဖြစ်တယ်လုံဖိန်နာမှာတည်ဖြစ်တယ်နောက်မှာတော့ဒီကူခိုင်နာမှာတည်ပြန်ဖြစ်တယ်အနံခံကြတော့ဒီကောင်းဝိုင်းနာထက်ကောင်းဝိုင်းရနာထက်နာမဖြစ်လားဖြစ်တယ်တပွဲမဆုံးချင်ပြီးတော့မတည်ရတယ်အဒီနေရာတော့အလုံးလူကြိမ်ဆိုင်တော့ဖြစ်တယ်အလုံးလုံးဖြစ်တော့အဲ့ဒီနေရာတွေရတယ်ကျန်တဲ့နေရာတွေရတယ
်နံခံမြို့ဒီတိုက်ပွဲဟာဒီကနေ့မနေ့ဆယ်နာရီလောက်ကဖြစ်ပွားပြီးဒီတိုက်ပွဲအခြေအနေကိုဒေသခံတဦးကအခုလိုပြောပါတယ
်တရားနေရာကောင်းဝိုင်းကိုမနေ့တနေ့ကရောက်လာတယ်အမခံချနေတာပေါ့နိအဲ့တော့ဒီမှန်ကသမတော်ကပြတ်သွားတယ်ဒီနေ့တိုက်ပွဲဖြစ်တယ်ရွာနာမှာရွာသားတွေတချို့ကပိတ်နေပြီဖောက်လို့မရဘူးရွာနေတချို့လည်းသုံးထဲမှာတချို့လည်းခုနှန့်ခမ်းမှာရောက်နေပြီတခါမှတော့နေရာတော့တော့ရှိပြီ
နေကင်းတနာရီလောက်မှာပြစ်ခတ်တံတွင်ငြိမ်သက်သွားကြောင်းသူကပြောပါတယ်ကောက်ခိုင်နဲ့တိန်ဒီအကြ38မိုင်ကမန်ပြင်းကြီးရွာမှာလဲဒီကနေ့မနေ့ကတိုက်ပွဲဖြစ်ပွားခဲ့ကြောင်းနဲ့လာရှိုးနဲ့နမ်တူလန်နတ်စီတော်တံတားမှာလဲမိုင်းထောင်ထားကြောင်းတရင်ရရှိတာကြောင့်မနေ့ကတက်မရော်ကတွဲရောက်ရှင်းလင်းခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒီတရင်နဲ့ပတ်သက်ပြီးတခြားအတီးပြုချက်တော့မရသေးပါဘူးဒီကနေ့မနေ့ပိုင်းကတော့ကောက်ခိုင်မြို့မှာပိတ်မိနေတဲ့နိုင်ငံသား28ယောက်ကိုတက်မရော်ရဟရင်နဲ့လာရှိုးမြို့ကိုခေါ်ဆောင်ခဲ့ပြီးနေကင်းပိုင်းမှာလေရင်နဲ့ရန်ကုန်မြို့ကိုပို့ဆောင်ခဲ့ပါတယ်။ဒီကနေ့တိုက်ပွဲဖြစ်တဲ့တရုတ်မြန်မာကုန်သွယ်ရေးလမ်းပိုင်းဖြစ်တဲ့ကောက်ခိုင်နဲ့မူဆယ်အကြားမှာတော့ကားသွားလာလို့မရသေးတာဟာတပတ်ကျော်ကြာမြင့်လာခဲ့ပြီးဖြစ်ပါတယ်။လောလောဆယ်နေဆက်ကုန်သွယ်ရေးဟာရပ်တန့်နေတယ်လို့တိုက်ပွဲကြောင့်ဒဏ်ရာရတဲ့ရပ်သားတွေကိုလည်းလာရှိုးကိုပို့ဆောင်ဖို့ခက်ခဲနေကြောင်းမူဆယ်မြို့ဂရုဏာပရာဟိတအသင်းဥက္ကဋ္ဌဦးတောင်ထွန်းကပြောပါတယ်
။ခုချိန်ကြီးတော့လမ်းကပိတ်ပြီးတော့ခင်ဗျအခုလမ်းပိတ်နေတာကတော့မူဆယ်ကနေကုတ်ခိုင်ကြီးလမ်းကတော့မပွင့်သေးပါဘူးခင်ဗျပိတ်နေပါသေးတယ်။ဟိုကုန်းကားတွေခီးတွေတင်ကားတွေတော့လာတော့အလုံးရဆိုင်နေပါတယ်။အဲဒီခီးတွေတင်ကုန်းတွေကားတွေပြည့်ပုံဆိုးတာကအခုဒဏ်ရာရတဲ့ကြပ်ပြီးရသားကြီးပေါ့နော်အဲ့ဒါဆင်းရုံဆင်းရုံကိုကလမ်းကပိတ်ထားတော့အဆင်မပြေဘူးသွားလို့လည်းမရသေးပါဘူးခင်ဗျဟုတ် ကိုယ်နိုင်ငံကုန်သွယ်ရေးရဲ့ရာဂိနူး80ရလေဒီကနေတွားနေတာဆိုတော့အခုလမ်းပိတ်နေတော့ဒီကုန်သွယ်မှုကတော့ပြတ်ဆိုင်နေတယ်ပေါ့
ဒီနေ့တိုက်ပွဲဖြစ်ပေါ်တာနဲ့ပတ်သက်လို့တမရော့ဘက်ကမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့တယ်လီဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူးမြောက်ပိုင်းမှာမိတ်အဖွဲ့တွေဖြစ်တဲ့ TNLA တအန်းပလောင် MNDAA ကိုကတ် AA ရခိုင်စတဲ့ပူးပေါင်းတပ်ဖွဲ့တွေဟာဒီလ15ရက်နေ့ကပြင်ဦးလွင်ကတမရော့နီးပညာတက္ကသိုလ်အပါဝင်နေရာ9နေရာကိုတပြိုင်တည်းလို့တိုက်ခိုက်ခဲ့ပြီးအဲ့ဒီနောက်မှာရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲတွေနေ့စဉ်ရက်ဆက်ဆိုသလိုဖြစ်ပွားခဲ့ပါတယ်ဒီလ20ရက်နေ့ကတော့မြောက်ပိုင်းမဟာမိတ်၃ဘွဲ့အပါအဝင် FPNCC အဖွဲ့ဝင်တွေဖြစ်တဲ့တရုတ်မြန်မာနယ်စပ်ကလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ကိုတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကအာရှရေးရာအထူးကိုယ်စားလှယ် Mr. Songkor Shan ကခေါ်ယူတွေ့ဆုံပြီးတိုက်ပွဲတွေရပ်ဆိုင်းဖို့ဖိအားပေးခဲ့ကြောင်းသတင်းတွေထွက်ပေါ်ခဲ့ပါတယ်
ကိုမိုးစောပြောပြသွားတာပါရှင်အခုဆက်ပြီးတော့လေ့လာချရမယ် American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလှတန်ကစီစဉ်ပို့ချထားပါတယ်ရှင်
ဒီနေ့မတွေ့ကျင်ပြမယ် idiom အသုံးကတော့
beating a dead horse
ဆိုတာပဲဖြစ်ပါတယ်ဆာလုံးမောင်က b e a t i n g beating ကရိုက်တာနှက်တာ a d e a d dead theta h o r s e horse ကမြင်းဆိုတော့စကားပိုက်တစ်ခုလုံးရဲ့လုံးကောက်ဒီပဲကတော့သေနေတဲ့မြင်းကိုရိုက်တဲ့သဘောပါခိုင်းကျင်လို့သေနေတဲ့မြင်းကိုရိုက်နှက်တဲ့ဆိုရင်ရိုက်တဲ့လူသားလက်နာမယ်သေးနေတဲ့မြင်းကတော့ပြန်အသက်ရှင်လာမှာမဟုတ်တဲ့သဘောဖြစ်လို့အကျိုးမရှိတဲ့သဘောကိုဆက်လုပ်လို့ရှိရင်ဘာမှကိုယ့်အတွက်ရလတ်မဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာလည်းချွဲပါဆောင်တီသဲသဲရေသွန်းဆိုတဲ့စကားမျိုးလိုပေါ့။အကျိုးမရှိမဲ့ဟာမျိုးမျှော်လင့်ချက်ကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေကုန်ခံပြီးလုံနေတဲ့အလုပ်မျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြကြရအောင
် You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
သူကိုအရက်ဖြတ်ဖို့ခင်ဗျားပြောနေတာလေကုံယုံပါပဲဗျာအချီနီပါသူကအသက်သားအသေးခံသွားမယ်အရက်ဖြတ်မယ်လူစားမျိုးမဟုတ်ဘူးဗျာလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
မျိုးလင်းချက်မရှိဘူးဆိုတာကိုသိရနဲ့လေကုန်ခံအပင်ပန်းခံပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ
Beating a dead horse.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
American Style နဲ့ King English သင်ခန်းစာကိုဒေါ်လလတ်တန်စီစဉ်ပို့ချပေးသွားတာပါရှင်။အခုဆက်ပြီးနားဆင်ရမယ့်ကျမရေကန္တာမှာတော့အရေပြားလေးဘက်နာအပိုင်းတစ်ကိုတင်ပြပေးမှာပါ။ဒီအရေပြားလေးဘက်နာယောဂဆိုတာဘယ်လိုဝေဒနာမျိုးပါလဲ။တခြားယောဂတွေနဲ့ထင်အောင်ထင်မှားဖြစ်တတ်တဲ့လက္ခဏာတွေနဲ့အတူအရေပြားလေးဘက်နာဘာကြောင့်ဖြစ်ရသလဲဆိုတာရယ်။အရေပြားလေးဘက်နာဖြစ်လာရင်ဘယ်လိုလက္ခဏာတွေပြလာသလဲဆိုတာရယ်။တခါဖြစ်နေပြီဆိုရင်လည်းစောစောသိနိုင်မယ့်အချက်လက်တွေအကြောင်းကိုစိတ်တက္ကသိုလ်တအယုအကျော်အစစ်ဆေးပညာဌာနပါမောက္ခဌာနမှုနဲ့အထူးကုသမားတော်ဒေါက်တာချစ်ဆိုးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါရရှင်။
โอเคยูจอเซทุกข์ชาวจีปมคดรชิโซครับดีอาเยปยา4บรรณาก็မြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လိုရှိနေဆရာ
အเยပြား4บรรณาကခုနောက်ပိုင်းမှာတော့ပို့ပြီးတော့တွေ့လာရတယ်လို့ဆိုရမှာပေါ့နော်ဘာလို့လဲဆိုတော့ကျွန်တော်တို့ဟိုยูจอเซဒီပညာဌာနပေါ့ဒီမြင်းရဲ့ဘာသာနဲ့ပြည်လာတော့မှာဖွင့်ရစီမှာဆိုလို့ရှိရင်ဒါကတဲ့လူနိုင်ရဲ့ထဲမှာအများစုကအเยပြား4บรรณาဖြစ်နေလို့ပေါ့စီဒီဘလောက်တောင်များလို့ဆိုလို့ရှိရင်လာတဲ့လူတွေရဲ့60ရာခိုင်နှုန်းလောက်ကဒါရေပြားလေးပဲနာပေါ့နော်။မနစ်ကကျွန်တော်တက်တာလူ1000လောက်မှာ60ရာခိုင်နှုန်းကရေပြားလေးပဲနာ
။ဟုတ်ကဲ့ဆရာ။အဲ့တော့အဓိကဘာကြောင့်ဖြစ်ရလဲဆရာကြီ
း။ဘာကြောင့်ဖြစ်ရလဲဆိုတော့အခုခေတ်စားနေတဲ့ဟို NCD လို့ခေါ်တဲ့မကူးဆက်နိုင်သောယောဂများဖြစ်ရတဲ့အကြောင်းရင်းတွေပေါ့လေ။အဲ့ဒီကလူတွေကသိတာကတော့ဆွေးလေးသောက်တဲ့အရဲသောက်တဲ့ကိုလက်လှရှာမှုမလုပ်ဘူးအစီစားတယ်ဆိုရင်နောက်ယောဂဖြစ်တယ်ပေါ့လေတွေ့လို့လို့စီရပြန်လာပဲကြာတာပေါ့နော်မှန်တော့ဒါကြီးကလည်းဒီလေဝနာကြီးလည်းဖြစ်တဲ့အချိန်မှာလည်းပါတယ်ဒီ
lifestyle change for the cookie map young lady and the given as you even now feel that my dog is pulling in the parabola. So the thing I know who came up young lady that I thought out the you know what the little salami are the people put us into the meal of the telling machine. အခုစားတော့ကြရောစိုက်ကလေးကအဲဒါဒီပစ္စည်းတွေနဲ့ပါတယ်သူပြင်းရေသိမ်းတဲ့အချိန်တို့ခူးတဲ့အချိန်တို့တည်ရသီးတို့ဘန်းကောက်ပြီးတို့စားရင်တော့ပုံမှန်ပူသက်စီမုံလေးအချို့ကပါလာလေလေရှိအဲဒီကခန္ဓာကိုယ်ထဲမှာရှိတဲ့ခုခံဓာတ်တွေကိုပြောင်းနေစီရပါတယ်နောက်ဆိုးသီးပါတဲ့စားတော့တရားတော်များလာတယ်ဒီချိုးရေတော့ရင်လည်းခုကကိုယ်တော်မျိုးအညောင်ဟာမျိုးတွေအဲရေခဲမုတ်စားတယ်ဆိုတဲ့အယောင်ဆူစားတဲ့ဟာတွေတရားလုံးစားရင်လည်းအယောင်ပါတဲ့ဟာတွေကလေးတွေစားကြအဲ့အယောင်ဆိုးသေးတွေပေါ့ဒါတွေကလည်းဒီခန္ဓာကိုယ်ရဲ့ခုခံတက်ကိုပြောင်းလဲစေတဲ့အမှလည်းပါတယ်။နောက်ဆေးလိကလည်းခန္ဓာကိုယ်ခုခံတက်ကိုပြောင်းလဲစေတဲ့အမှပါတယ်။အဲ့တော့စားတော့ဒီကြောင့်ဒီကပါလို့အခုကအပြင်းမှဆက်ပြီးတော့လုံးလို့ရှိရင်လေလူညင်ညံပေါ့ပေါ့။ Air pollution ကလည်းအဆုတ်ယောဂါဖြစ်စေတာ၊ကင်ဆာဖြစ်စေတာ၊အလုံးယောဂါဖြစ်စေတဲ့ကြိုင်တွေဒီလေးဝနာလေးကိုလည်းဖြစ်စေတယ်။ဒီလေထဲမှာပါတဲ့အမုံတွေဒီဓာတုပစ္စည်းတွေကံမှုတွေဖြစ်တဲ့အမုံတွေအော်သူကအိုဆိုင်ရလို့နေအောင်ရည်ရနေပြီမှာပို့ပြီးတော့ပြင်းထန်လာတဲ့ UV light ကြီးဒါကြီးကလည်းခုခံတက်တွေကိုပြောင်းလဲစေတယ်အဲ့ဆက်ကြတော့လေသူကဟိုဗီဇာလည်းနေနေပါတယ်နေပြီမှာဗီဇာပါလာလို့ရှိရင်လေတုံ့ဝင်းကြီးကလည်းထိခိုက်မယ်သူရဲ့အနေထိုင်လည်းပြောင်းလဲမယ်ဆိုရင်တော့ရည်ရလည်းနေပို့ဖြစ်လာကြလို့ထင်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့ဖြစ်ရချင်းအကြောင်းကြီးကတော့ကျွန်တော်တို့အရင်ပြောခဲ့တဲ့သွေးလေးပတ်နံနဲ့တော်တော်သွားဆင်တာတွေ့ရတာပါဆရာနော
်အဲ့တော်တော်တူပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီယောဂါကဘဖြစ်လာရင်ဘယ်လိုစသိနိုင်မလဲဆရာဒီလက္ခဏာတွေပေါ့နော
်ဆက်ဖြစ်ကြတော့သူလေးပဲနဲ့တော်တော်တူတယ်အစ်စ်ကြီးကြိုက်တယ်ခဲတယ်ပေါ့နော်အဲဟိုကြိုက်ဒီကြိုက်တယ်ချိုးလဲပါမှမသိဘူးတကယ်ကြောက်စီလေးတော့လိုက်ဒုကွေးစီလေးတော့လိုက်နဲ့နေကြတာပေါ့လေအဲနောက်ကြတော့မှသူကသူလေးပဲနဲ့ဘယ်လိုလဲကြတော့အေးပြားမှာအကွက်ကလေးတွေပေါ်လာတယ်ပေါ့မျက်နှာမှာလက်ပြာပုံဟိုတွေ့ရံပုံလေးပေါ့အဲလိုအကွက်ကလေးပေါ်လာတယ်ဒါပေမဲ့တကယ်တမ်းကတော့အဲဒီအကွက်ကလေးတွေကပုံမှန်မျိုးနဲ့ပေါ်တယ်နေရာနဲ့မှလည်းပေါ်တယ်ချိုးလဲခြေတော့ချိုးလဲခုံးချိုးလဲလက်အလိုမျိုးပေါ်ကြတဲ့အခါလေးလည်းရှိတယ်။တခါလီလဲတာကိုသူအင်မြင်လဲမှားတယ်ဒီလိုပဲပုံပေါ်နေကြတယ်လည်းရှိတယ်။ချိုးလဲတာကိုကွေးကွက်လိုလိုပါလိုလိုတင်ပြီးတော့ဒီကယောဂါတင်ပြီးတော့နေတယ်။နောက်ကြတော့မှဒါကြီးကခုခံတဲ့ကြောင့်ဖြစ်တဲ့ဒီကွက်ကြီးဖြစ်ကြအောင်သူရတာတော့အဲ့တော့မှပဲစားကြည့်ပြီးရောက်လာတာရှိတယ်။ချိုးလဲအဲ့လိုစားကြည့်ကြတော့မှပဲကျွန်တော်တို့ရှိမြောက်ပဲနဲ့ရေပြားကဏ္ဍရောက်ပါဒီပြားကဏ္ဍနေမှာကိုင်းကိုင်းနဲ့မပြောက်လို့သွေးသိရှိတော့မှဒါရေပြားလေးပဲနဲ့ဆိုတော့ကျွန်တော်ရှိပြန်အောင်လည်းမရှိ
ဟုတ်ကဲ့ဆရာနောက်ထပ်ရောဒီလက္ခဏာရသတိပြုသနာတွေရှိသေးလားဆရာ
ပြန်ကြရလို့လေဟိုပြီးပြီးတော့မှအင်းကြီးကပြောနိုင်နေသူရေသမားအဖြစ်နဲ့ဖြစ်နေတဲ့သတိလေးတွေနဲ့ချွတ်တာမျိုးတို့ဝိတ္တငွေတွေလေးဖြားတာမျိုးတို့ဖြားတဲ့ငွေတွေငွေတွေနဲ့ဖြစ်တဲ့အခါကျတော့သာမန်ဖြားလေးပဲတဲ့နဲ့သူ့ငွေလေးတင်နေခါပြီးကျတော့မှားပြီးတော့ TV ရှင်မ TV နဲ့မှားကိုတာလည်းရှိတယ်ဒါလေးနှစ်ပြားပွဲကြီးတယ်ဆိုနှစ်ပြားဖြစ်တယ်ဆိုပြီးတော့ဖြားလိုက်နှစ်ပြားစီးလေးပြီးလည်းပြန်ပြောက်သွားလိုက်နောက်၃လေးပတ်လောက်နေတော့ပြန်ဖြားလိုက်ဖြားလေးငွေတွေငွေတွေနဲ့ဒီတဲ့လေးရှိအဲ့ကြောင့်ဒီပြလေးပဲနာစားဖြစ်တယ်ဆိုတာကစောစီးစီးတာနည်းနည်းလေးရှားတယ်နောက်ပြဆိုတာများတာပေါ့နော်
ဟုတ်ကဲ့ဆရာနောက်ဒီအရေပြားအနာရဟိုရောင်တာတို့နာတာတို့အဲ့လိုနေထားမျိုးရောရှိလားဆရာရှားတာတို့
ဒီပြားနာကတိတ်တော့မရဘူးဒါပေမဲ့ဆိုရရောင်နေနည်းနည်းနာတယ်ပေါ့လေဒါပေမဲ့အရေပြားနာကလည်းတစ်ခါလေကျတော့ဟိုရောင်လဲမရောင်တာလည်းမနာပဲနဲ့မာကြီးဖြစ်နေလို့လည်းရှိတတ်တယ်သူပုံစံမျိုးနဲ့လားပေါ့တစ်ခါလေကျတော့လေအရေကြီးမှုလေးတွေလို့ပေါက်တာမျိုးလည်းရှိတယ်ခါဒီကျတော့လေ၃လလောက်ပေါ်ပြီးပြောက်သွားရှိလို့ခါဒီကျတော့တစ်လလောက်ထိစက်တဲ့အကွက်ထိပေါ်လာလို့လည်းရှိတာပေါ့နော်။နောက်ပြီးခုကကျတော့သူကအင်္ဂလိပ်လိုခေါ်မယ်ဆိုရင်တော့ SLE ပေါ့နော်။ SLE ရဲ့ S ကဘာလဲဆိုတော့ systemic လို့ခေါ်တာ။ systemic လို့ဆိုတော့ကြောင်း system တစ်ခုတည်းပို့ပြီးတော့ကြည့်တယ်။ဒီလိုကြည့်လိုက်မှလားလို့အယိုးကျော်တယ်ထိတာမဟုတ်ဘဲနဲ့သူကအယိုးကျော်ပြင်အရေပြားကိုလည်းထိတယ်။အရေပြားပြင်ကိုကြောက်ကတ်ကိုလည်းထိတယ်။အစာရင်းကိုဦးလိုက်ကြောင်းလည်းထိတယ်။ဆုပ်လည်းရှိတယ်နှလုံးလည်းရှိတယ်အဲ့ဒီဦးနှောက်လည်းရှိတယ်ဆိုတော့ခန္ဓာကိုယ်မှာရှိတဲ့စစ်ဆန်6ခုကအကုန်လုံးသူကရှိတယ်ဒါကြောင့်သူ့ကိုနေသီးမချယောဂါလို့လည်းခေါ်ကြတယ်အဲ့တော့လူနာကဘလို့လာမလဲဆိုလို့ရှိရင်သိပြီးတော့မှန်းအပ်ခဲ့တယ်ဘာမှမသိလို့ရှိရင်ရေပြားလေးပဲနာဖြစ်တယ်ဆိုတော့အခုတော့ပြန်မှပြောနေကြတယ်တခုတစ်ပြင်းတော့စစ်နောက်နေမကောက်ရေပြားလေးလည်းပေါ်တယ်ဒါမှမဟုတ်စစ်နောက်နေမကောက်ဘူးဖြီးသွားလို့လည်းဖြစ်တယ်နှလုံးကလည်းမောတယ်အုံနောက်ကလည်းကြိုက်တလူလူနဲ့တက်တလူလူဖြစ်တယ်။ဝင်းပြက်ဝင်းလျှော်လည်းဖြစ်တယ်။အဲဒီဆိုလို့ရှိရင်အရေးပြားလေးပဲနာဖြစ်တယ်လို့ကပြီးတော့မှပြီးထင်ပြီးတော့ပူတာရမယ်လို့ဖြစ်တာပေါ့နော်။တခါလေဘလောက်တောင်ဖြစ်လို့ဆိုရင်ကလေးမလေးတွေလေဖြတ်ပြီးတော့နောက်အောင်ရောချနာကိုတက်တယ်။နောက်ကျတော့ဆွလိုက်တော့မှဒါလေဖြတ်တာကရိုးရိုးတွေးလို့ရောက်ကြတာမဟုတ်ဘူး။အရေးပြားလေးပဲနာကြောင့်ဖြစ်တာဆိုတော့ဒါတို့ရဲ့ရိုးရိုးဆွချနာကိုပြန်ရောက်လာလည်းရှိတယ်။တချို့လူနာတွေကြတော့လေ မောတယ်ဆိုတော့မှအဆုတ်ခံတာရောက်တယ်ဒါပေမဲ့တခြားဆက်လိုက်တော့ TV လို့လို့ပါလို့မဟုတ်ဘူးအဲဒါရေပြားလေးပဲနားကြောင်ဆိုပြီးတော့မှဆက်လို့ရေပြားလေးပဲနားလို့ပြန်ရောက်တာလည်းရှိတယ်တချို့ကျတော့သွေးရနေတယ်ဆိုပြီးတော့မှသွေးထဏာရောက်သွားတယ်လူတွေလိုက်ပူဆိုးသွားလိုက်အဲဒါနဲ့တခြားဆက်လိုက်တော့မှလည်းရေပြားလေးပဲနားကြောင်သွေးရနေတယ်ဆိုပြီးတော့မှဆက်လို့ရှိပြန်ရောက်တာလည်းရှိတယ်အဲဒီခါလေးကျတော့ကလေးပြစ်တယ်ဆိုပြီးတော့လည်းလာတယ်သူကဒီခုခံတက်တာကလေးကိုသွားပြီးထိတဲ့ခါမှာကိုဝင်ကမမြင်မနဲ့ပြက်ပြက်သွားအဲ့ဒီရေပြားလေးပဲနားကိုဘလို့စားသိမလဲဆိုတော့ဒါစိတ်တက်ခဲတာအပြင်ကိုဒီနေ့ချုပ်ထွေးမှုတစ်ခုကိုပါလာပြီဆိုရင်ရေပြားလေးပဲနားကိုမြင်စင်းလာပါလို့ပြောလို့ရှိပါ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမင်းရဲ့ကျမ်းမာဧကန္တကိုနားဆင်ပြီးရကြတဲ့နောက်အခုဆက်လက်နားဆင်ရမယ့်တိုင်းရင်းသတင်းလွှာကဏ္ဍကိုတော့နေဆက်ဒေတာကတိုင်းရင်သာသတင်းတောက်တွေစူးစီးတင်ပြပေးနေတာဖြစ်ပါတယ်ရှင်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ။ Fever Wine တို့ဒါတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မြောက်ပိုင်းမဟာမိတ်အဖွဲ့ထိပ်ပိုင်းခေါင်းဆောင်တွေနဲ့တရုတ်ထူးကိုယ်စားလှယ်မစ္စတာဆွန်ကိုရှန်တို့ကုမင်းမြို့မှာတွေ့ဆုံခဲ့ကြပါတယ်။ရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်မှာရဲရင်နံတစ်ခုမိုင်းခွဲတိုက်ခိုက်ခံရတယ်ဆိုတာနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့ပြည်ထောင်စုလွှတ်တော်အတွင်းကြိုးပမ်းနေတဲ့အပေါ်အမြင်တချို့ကိုကြားကြားရမှာပါ။
ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါမြောက်ပိုင်းမဟာမိတ်အဖွဲ့လို့ခေါ်တဲ့ပြည်ထောင်စုနိုင်ငံရေးတွစ်ဆုံဆွေးနွေးညှိနှိုင်းရေးကော်မတီ FPNCC ကထိပ်ပိုင်းခေါင်းဆောင်တွေနဲ့တရုတ်အထူးကိုယ်စားလှယ်မစ္စတာဆွန်ကိုရှန်တို့တရုတ်နိုင်ငံကူမီမြို့မှာဩဂုတ်လ20ရက်နေ့ကတွေ့ဆုံနေကြတယ်လို့နိုင်ငံတော်သမ္မတရုံပြောရေးဆိုခွင့်ရှိသူဦးစော်ထေးကပြောပါတယ်ဒီတွေ့ဆုံမှုမှာငြိမ်းချမ်းရေးကိစ္စမှာပြစ်ခတ်တိုက်ခိုက်မှုမရှိဘဲတိုင်းနာလက်နက်ကိုင်အခွင့်အရေးကိုပဲလို့ပေးလေအစိုးရဘက်ကဒီကိစ္စကိုဘယ်လိုစဉ်းစားမလဲစတာတွေကိုဆွေးနွေးနိုင်တယ်လို့တိုင်းနာအရေးလေ့လာသုံးသပ်သူဦးမမောင်စိုးကသုံးသပ်ပြောဆိုပါတယ်တွေ့ဆုံမှုကိုအတည်ပြုနိုင်ဖို့အတွက်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တည်င်းနဲ့ပြန်ကြားရေးတာဝန်ရှိသူတွေကိုဆက်တွယ်မေးမြန်းရမှာအတည်ပြုပေးနိုင်ခြင်းမရှိပါဘူးလက်ရှိမှာမြန်မာစစ်တပ်နဲ့ FPNCC အဖွဲ့ဝင်တွေဖြစ်ကြတဲ့တအန်းပလောင်အဖွဲ့ TNLA ကိုကန်တပ်ဖွဲ့ MNDA ရခိုင်လက်နက်ကိုင် AA အဖွဲ့တွေအကြားရှမ်းပြည်နယ်မြောက်ပိုင်းမန္တလေးမူဆယ်လမ်းမကြီးတလျှောက်နဲ့ရခိုင်ပြည်နယ်အတွင်းရှိမြို့နယ်တွေမှာတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေပါတယ်
။ရခိုင်ပြည်နယ်ပုံရိုးမြို့နယ်မှာရန်ကုန်စစ်တွေကလမ်းမပေါ်အောက်ကလ20ရက်နေ့မနက်ပိုင်းကရဲရင်တန်းတစ်ခုမိုင်းဆွဲတိုက်ခိုက်ခံရတဲ့အတွက်ရဲရာရှိတူအပါဝင်2ဦးသေဆုံးခဲ့ပြီး3ဦးဒဏ်ရာရရှိခဲ့တယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကလည်းသတင်းထုတ်ပြန်ထားပါတယ်။ဩဂုတ်လ20ရက်နေ့ကပုံကျုံမြို့နယ်ပြိုင်းတော်ကျေးရွာနီးအေအေတပ်ဖွဲ့ကနေမိုင်းခွဲတိုက်ခိုက်မှုကြောင့်ရဲတပ်ဖွဲ့ဝင်တွေထိခိုက်ဒေဆုံးရတယ်လို့ရဲတပ်ဖွဲ့ပိုင်းမော်တော်ကား3စီးပျက်စီးသွားကြောင်းထုတ်ပြန်ထားပါတယ်။ဒီတိုက်ခိုက်မှုကြောင့်စစ်တွေခြေဆိုင်အမှတ်32ကရဲမှူးတောင်းလွင်ဒေဆုံးသွားပြီးတန်ရရရှိတဲ့ရဲတပ်ဖွဲ့ဝင်တွေကိုဒေသခံလူမှုကူညီရေးအသင်းတွေကကားနဲ့ပုံကျုံမြို့စေယုံကိုပို့ဆောင်ခဲ့ရတယ်လို့မြို့ခံတွေကပြောပါတယ်။ဒီတိုက်ခိုက်မှုဟာရခိုင်တပ်တော်ရဲ့လက်ချက်ဖြစ်တယ်လို့မြန်မာစစ်ဘက်ကပြောဆိုနေပေမဲ့လည်းအေဘက်ကတော့ဒီပြစ်စင်နဲ့ပတ်သက်ပြီးတစုံတရာထုတ်ပေါ်ပြောဆိုတာမရှိသေးပါဘူး
။ပြုံးလွေနေပညာတက္ကသိုလ်အပါအဝင်အရေးပါတဲ့နေရာ၅ခုကိုမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တုံးဖွဲ့တို့ကနေဝင်ရောက်တိုက်ခိုက်ပြီးတဲ့နောက်ပိုင်းရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေဆက်တိုက်ပြင်းထန်နေပါတယ်။အခု၃-၄ရက်အတွင်းမြန်မာအစိုးရတပ်မတော်ကထိုးစစ်အရှိန်မြင့်လာတဲ့အတွက်ကုတ်ခိုင်နယ်မူဆယ်ကြားနှံဖက်ကတိုက်ပွဲမှာတပ်မတော်သား6ဦးသေဆုံးပြီးလာရှုံမြို့နယ်အတွင်းဖြစ်ပွားတဲ့စစ်ရေးပဋိပက္ခမှာတော့လာရှုံလူငယ်လူမှုကူညီရေးအသင်းဥက္ကဋ္ဌကထိခိုက်ဒဏ်ရာရသူတွေကိုကူညီကယ်ဆယ်ရင်းလက်နက်ထိမှန်သိမ်းဆုပ်ခဲ့ပါတယ်။တိုက်ပွဲအတွင်းလက်နက်ကြီးတွေကျလို့လာရှုံမြို့အရှိမြောက်ဖက်ကျေးရွာတွေမှာတရက်ခံလူထု3ဦးသိမ်းဆုပ်ခဲ့ရပြီးဒဏ်ရာရရှိတဲ့လူတွေလည်းနှိမ့်စင်ဆိုသလိုရှိနေပါတယ်။တိုက်ပွဲတွေကြောင့်လာရှုံမြို့နယ်ထဲမှာစစ်ဘေးရှောင်2000နီးပါးကုတ်ခိုင်မြို့နယ်နဲ့တိုင်ညီမြို့နယ်တွေထဲမှာ600ခန့်ရှိနေကြပါတယ်။
ချင်းမြင့်နဲ့ဟာကားမျိုးမြို့သိစင်မှန်ကိန်းဧရိယာတွင်ခွင့်ပြုချက်မရဘဲနေအိမ်တွေစလုပ်ခဲ့ကြတဲ့ကျူးကျော်အိမ်တရာကျော်ကိုဩဂုတ်လ20ရက်နေ့ကမြေသိုးဆက်ကြီးတွေနဲ့ပြည်နယ်စုရကနေဖြိုချဖျက်ဆီးခဲ့ပါတယ်။ ရဲတပ်ဖွဲ့ပါဝင်လူအားတရာကျော်ပါဝင်တဲ့အစိုးရတာဝန်ရှိသူတွေကနေမြေထိုးဆက်ကြီးဆယ်လုံးနဲ့ကျူးကျော်နေအိမ်တွေကိုဖြိုချဖျက်ဆီးခဲ့ကြတာပါဒီလိုဖြိုချဖျက်ဆီးတဲ့အချိန်မှာသတင်းမီဒီယာတွေကတော့ဝန်ခွင့်မပြုခဲ့ပါဘူးအနေဒီဆိုရတဲ့တက်လာပြီးနောက်ပိုင်း2016ခုနှစ်ကတည်းကဖလန်းမြို့နယ်စီရင်တတော်ကျွေးဝမ်းအကွက်144အတွင်းရှိအင်ချီ300ကျော်ရှိတဲ့ဘွာပြီးကြေးရွာကိုလည်းကျူးကျော်တိစောက်ထားတဲ့ဆိုပြီးစက်ကြီးတွေနဲ့ဖြိုချဖျက်ဆီးခဲ့ပါတယ်
။ရန်ကုန်မြို့ပန်ဒူလာပန်းချံမှာအခုလ12ရက်နေ့က69နှစ်မြောက်ကရင်အာဇာနည်နေ့ကျင်းပခဲ့တာရှိပြီးခွင့်ပြုချက်မရတဲ့ကရင်အာဇာနည်နေ့အသုံးနှုန်းကိုအသုံးပြုတဲ့အတွက်ဥဆောင်သူနော်အောင်လာနဲ့အတူလူငယ်နှစ်ဦးကိုငိမ့်ဆုစီပုံမှန်နဲ့ကြောက်တရားမြို့နယ်ရဲစခန်းမှာအမှုဖွင့်တရားစွဲခဲ့ပါတယ်။အခုတရားစွဲဆိုတာဟာကရင်လူထုအပေါ်ဖိနှိပ်ရန်ရောက်တဲ့အပြင်နိုင်ငံသားအခွင့်အရေးနဲ့တာလှုပ်ဆောင်တာဖြစ်လို့ဥပဒေချိုးဖောက်တာမဟုတ်ဘူးဆိုပြီးတရားစွဲဆိုခံထားရသူနော်အောင်လာကဆိုပါတယ်။ရန်ကုန်မြို့မှာကရင်အာဇာနည်နေ့ဥဆောင်ကျင်းပခဲ့တဲ့သူတွေကိုတရားစွဲဆိုမှုတွေရှိလာတဲ့အတွက်ပြည်တွင်းပြည်ပကရင်အဖွဲ့အစည်းအသီးသီးကကန့်ကွက်ရှုတ်ချကြောင်းပြီးခဲ့တဲ့ရက်အနည်းငယ်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ
်။အခုသတင်းတော်တွေကိုဆက်လက်တင်ဆက်ပေးသွားမှာပါ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့အချက်3000ကျော်တင်သွင်းထားတဲ့အစီရင်ခံစာကိုပြည်အောင်စုလွတ်တော်အတွင်းမဲခွဲဆုံးဖြတ်ရမှာကိုယ်စားလှယ်600ကျော်အနက်မဲ400ကျော်နဲ့ပြင်ဆင်ဖို့အနိုင်ရရှိခဲ့ပါတယ်။ဒါပေမဲ့လက်တွေ့မှာပြင်ဆင်နိုင်ပါမလားဒီခြေနေကိုနမ်ဟ ோம் ကနေစူးစီးတင်ဆက်ထားပါတယ်။
ယခင်တမရအစိုးရကနေ14နှစ်ကြာအချိန်ယူရေးဆွဲထားခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုစက်မှန်တဲ့ Federal Democracy ပြည်ထောင်စုနဲ့ကန့်ညီတဲ့အနှစ်သာရသာကြံရှိတဲ့အချိန်အထိပြင်နိုင်သလောက်ပြုပြင်သင့်တယ်လို့ရှမ်းသဘာဝပတ်ဝန်းကျင်နဲ့မြစ်ချောင်းအင်းအိုင်စောင့်ရှောက်ရေးအဖွဲ့ဦးဆောင်သူစိုက်ခုဆန်ကရှမ်းဘာသာနဲ့ပြောပါတယ်
อยู่ที่อารมณ์ปองซึ่งเขามีอำนาจที่สุดไหนมันก็เตรียม
งั้นเชื่อพ่อซีปองจิคันอุบลีก็ปุ่มมาด้วยเมียเลยอัจฉริย์ด้วยเมียเลยสรุปเปลี่ยนมาซื้อเนื้อยามาแล้วเมียเมย์อเปยอยู่ลุพ่อแล้วเมียล่ะเมย์ไอ้หลุเปลี่ยนอานายะได้ตัวก็ยีซ้วยท่าราอะคู่ไม่เปลี่ยนนอกสู่เปลี่ยนอ่ะแค่ตั้วเมย์เปลี่ยนไหนตลอดเปลี่ยนตั้วยามเมย์อารมณ์เปลี่ยนไหนได้ที่เปลี่ยนตั้วหลุตั้วมานอกสู่อนิตารายะได้พ่อซีปองยะล่ะมา
အချက်3000ကျော်ပြင်ဆင်ဖို့ဆိုတာရှုပ်ထွေးအောင်အစဖော်လိုက်တာဖြစ်ပြီးအမှန်တကယ်တော့ပြည်ထောင်စုအခြေခံမူပိုင်းကိုရာအတိကထားပြီးသဘောတူညီမှုရယူသင့်တယ်လို့ဥပဒေပညာရှင်လည်းဖြစ်ဗအိုးအမျိုးသားအဖွဲ့ချုပ်နိုင်ရကလည်းဖြစ်တဲ့ဗိုလ်မှူးကြီးခွန်အုပ်ကာကပြောပါတယ်
အဲ့ဒီ3000ကျော်ဆိုတာလည်းရှုပ်ထွေးအောင်လုပ်တဲ့သဘောဖြစ်ပါဘယ်လိုမှအဖြေရှာလို့မရအောင်တပုတ်ဘူးတပုံလုံးဖွင့်ပေးတာနဲ့အစထုတ်လိုက်တော့အစတွေရှုပ်သွားတဲ့သဘောပါတကယ်တော့ကျွန်တော်တို့အလုပ်ကမှ basic concept ပေါ့အခြေခံယူဆနောက်ပြီးတော့ပြည်ထောင်စုကိုဘယ်လိုဖွင့်မလဲဆိုတာအခြေခံမူအဲ့ဒီမူပေါ်မှာပဲကျွန်တော်တို့ကခိုင်ခိုင်မာမာညှိနှိုင်းလို့ရရင်အဲ့ဒီအခြေခံမူအောက်မှာရေးဆွဲထားတဲ့ပြဋ္ဌာန်းချက်တွေပေါ့ provision တွေကဒီအလကားဖြစ်သွားမယ်
လက်ရှိမှာတော့ပြည်ထောင်စုလွတ်တော်ကနေဖွဲ့စည်းထားတဲ့လွတ်တော်အမတ်များကိုယ်စားလှယ်45ဦးကော်မတီကပြုပြင်ဖို့လှုပ်ဆောင်သွားနေပြီလို့တိန်နီမြို့ပြည်သူလွတ်တော်အမတ်စိုက်ဦးခမ်းကရှမ်းဘာသာနဲ့အခုလိုပြောပါရယ
်ဖွဲ့စည်းပုံအခြေခံဥတည်ဆိုင်ပိုက်ပက်နိုင်အစီရင်ခံစာနိုင်ခေါမတ်မန်အတီးပြုတ်กว่าနိုင
်အခုပြင်ဖို့တော့အစီရင်ခံစာကိုလွတ်တော်ကဆုံးဖြတ်လိုက်ပြီဘယ်ပုံမှန်ကိုပြင်မလဲဘယ်ချက်ကိုပြင်မလဲမပြင်ဘူးဆိုတော့ဖွဲ့စည်းထားတဲ့45ရောက်ကော်မတီကဆွေးနွေးညှိနှုံပြီးပြုပြင်ဖို့ပြင်ဆင်သွားမယ်
ရှမ်းစာပေပညာရှင်လည်းဖြစ်ဆိုင်းရီးဆရာကပြဆရာလည်းဖြစ်တဲ့ဆရာဟင်ကယန်ကတော့2008နာကေမုံတိုင်းပေးကြုံတွေ့ရချိန်လူထုဆန္ဒခံယူခဲ့တဲ့အဲ့ဒီဖွဲ့စည်းပုံကိုစစ်အစိုးရစတင်အတည်ပြုသတ်မှတ်ချိန်တုန်းကလူထု58တန်းရှိတဲ့အနက်62ရာခိုင်နှုန်းကျော်ထောက်ခံတယ်ပြောပြီး2014လူထုတကောင်စည်းရင်အမှန်တကယ်ကောက်ယူစင်မှာတော့လူဦးရေ50တန်းသာရှိတဲ့အတွေ့အဲ့ဒီကတဲ့ကလွဲမလာခဲ့တာဖြစ်တယ်လို့သုံးသပ်ခဲ့ကြောင်းပါရှင်
ဆက်ပြီးတော့မွန်ပြည်နယ်အတွင်းရေကြီးမှုဖြစ်ပွားခဲ့ရမှာရေမြို့နယ်မှာအဆိုးဝါးဆုံးဖြစ်ပွားခဲ့ပါတယ်လက်ရှိမှာရေကျသွားပြီလို့ဆိုနိုင်ပေမဲ့နေအိမ်အပြည့်အစည်တွေရှိနေပြီးပြန်လည်ထူထောင်ရေးလှုပ်ဆောင်ရေးမှာလည်းလိုအပ်နေတဲ့အခြေအနေမှာရှိနေပါတယ်မိကလျာမွန်ကစူးစီးတင်ဆက်ထားပါတယ
်ပြီးခဲ့တဲ့သတင်းပတ်အတွင်းမွန်ပြည်နယ်ကရေပင်းဆိုးဝါးဆုံးခံခဲ့ရတဲ့ရေမြို့နယ်မှာတော့လက်တတော်မှာပြန်လည်ထူထောင်ရေးလုပ်ဖို့လိုအပ်နေစေဖြစ်ပါတယ်ရေးမြွနယ်မှာရေးကြသွားပြီဖြစ်လို့ကဲဆယ်ရေးစခန်းတွေလည်းပိတ်လိုက်ပြီးဖြစ်တဲ့အတွက်နေအိမ်တွေရေထဲမျောပါပျက်စီးခဲ့တဲ့မိသားစုတွေလောလောဆယ်မှာနေထိုင်စရာမရှိဖြစ်ပြီးအခက်ခဲများစွာကြုံတွေ့နေရတယ်လို့လည်းရေးမြွလူမှုကျိုးဆောင်အဖွဲ့ YSS အဖွဲ့မှဦးအောင်နိုင်ဝင်းကအခုလိုပဲပြောသွားပါတယ်
နောက်ဆုံးဖြစ်နေရတော့ကျွန်တော်တို့ဒီပြဿနာပြည်ထောင်စုပြည်ထောင်စုဦးစီးဆုံးတဲ့က
แกนเลยก็อารมณ์ไปบ่าวครับแกก็ตะชู่ว่าเรมาสุบินี่สิเนี่ยบ่มีสนอะไรแกนเลยอารมณ์นี่บ่าได้เลยบ่าวคือเลยมาတော့โหว่าไอ้แกนเนี่ยมันชื่อโหแกนนี่แหละโหลิงาเสียงตะเพ่ตะเพ่อะไรไม่ได้แกมาတော့บ่าแกก็กูอ่ะกูอ่ะไอ้โลงอ่ะปิดตัวเลยปิดตาเจนตูๆตรุมาก็ตั้วเนี่ยเนี่ยมีก็เชิญโหไม่ใช่หรอกดีก็อะไรจังมา
ပြန်လဲထူထောင်ရေးလုပ်ငန်းတွေမှာလက်တတော်ကျမ်းမာရေးကိစ္စကရေးကြီးတယ်လို့အိမ်လုံးဝမရှိတော့တဲ့မိသားစုတွေနေစရာကအဓိကလိုအပ်နေတယ်လို့လဲမွန်ပြည်နယ်ရပ်ဖက်လူမှုဖွဲ့စည်းမွန်စတိတ်စီအက်အိုနက်တဝက်ပြောခွင့်ရမြန်အောင်သူကအခုလိုပဲဆိုသွားပါတယ်ဟိုအချိန်တွေကတော့တနည်းနဲ့တနည်းမတူဘူးပေါ့နော်။ဥပမာကျွန်တော်တို့ခုချင်းပြောရင်မရေးမြို့ရေးမြို့နေမှာဆိုရင်လက်တတော်မှာရေးမရှိတော့ဘူးပေ များကြီးဖြစ်နေတယ်အဓိကတော့ဒီကျမကြီးပဲပြန်ကြည့်ရင်ကျွန်တော်ရေတွင်းရေကလေးစမ်းစောင်လောက်လာလို့ဆေးဖြန်းပြီးတော့စသဖြင့်အဲ့လိုမျိုးတွေလုံမယ်ပျော်ပြတ်သွားတဲ့အိမ်တွေကတော်တော်များများဟိုရှိတယ်ပေါ့နော်ဒီမှာဆင်းရဲပြန်ကြည့်ရင်အိမ်တွေက300လောက်တော့ရှိတယ်ပေါ့နော်အဲ့တော့သူတို့အဲ့ဒီမိသားစုတွေပြန်လေထူထောင်နိုင်မှုအတွက်ကိုနေစရာပေါ့နော်အဲ့ရတယ်ကျွန်တော်ပြန်ပြီးတော့ဖန်တီးပြီးတော့လိုတယ်ဒါတော့အစိုးရမှာတော့တောင်းမရှိမလို့တော့မြင်နေပါလိ
မွန်ပြည်နယ်အစိုးရဖွဲ့ရုံညွှန်ကြားရေးမှူးဦးမြင့်တောင်းဝင်းကတော့ရေးမြုပ်ပေါ်မှာနှုံးမြေနယ်တွေရှင်းလင်းနေရပြီးတော့ကျောင်းတွေအများဖွင့်နိုင်အောင်စ조사လှုပ်ဆောင်နေတယ်လို့လည်းအခုလိုပဲဆိုသွားပါတယ
်ရေးမြုပ်နယ်တော့ကျွန်တော်အပိုင်းမှာကျွန်တော်ရေရှည်လှုပ်ရမယ့်အပိုင်းတွေလည်းရှိတယ်လက်တတော်စီမံဆောင်လို့ရတဲ့အပိုင်းတွေတော့ဟိုရေကြီးစင်ကလမ်းတွေပေါ်မှာနှုံးနေစာတင်ကြောင်းပြတော့မှာနှုံးနေကြံနေခဲ့အဲ့ဒီဟာတွေကိုကျွန်တော်အရင်စတင်ပြီးတော့ရှင်းလင်းနေပြီပေါ့နော်။နောက်စာတင်ကြောင်းတွေကိုလည်းအများဆုံးပြန်ဖွင့်နိုင်လို့ပေါ့နော်
။ August 10ရက်17ရက်နေ့တွေမှာရေးမြို့ပေါ်ကိုရက်ကွက်ပဝင်ရွာပေါင်း18ရွာအင်ဂျီ8500နီးပါးရေပေးတိခဲ့ရတဲ့အထက်မှာနေအိမ်100နီးပါးရေမျောပျက်စီးခဲ့ရတယ်လို့ရေးမြို့ရေပေးကယ်ဆယ်ရေးစီရင်ရတည်ရပါတယ်။လက်ရှိမှာကြက်မျောမျိုးနဲ့တွင်းမှာလည်းရေကြီးမှုတန်ခံနေရစေခြေနေမှာရှိနေပါတယ်ရှင်။
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
။မြောက်ပိုင်းမဟာမိတ်အဖွဲ့ FPNCC ကထိပ်ပိုင်းခေါင်းဆောင်တွေနဲ့တရုတ်အထူးကိုယ်စားလှယ် Mr. Sun Kyo-shiang တို့ကိုမီးမြို့မှာတွေ့ဆုံနေကြတယ်လို့နိုင်ငံတော်သမ္မတရုံးတာဝန်ရှိသူဦးဇော်ထေးကပြောပါတယ်။ရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်မှာရဲကားတန်းတစ်ခုမိုင်းခွဲတိုက်ခိုက်ခံရပြီးရဲအရာရှိအပါဝင်2ဦးသေဆုံးဒဏ်ရာရရှိခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီနာ
။တရင်သတင်းလွှာကဏ္ဍကိုနားဆင်ခဲ့ကြရတာပါရှင်။အခုတောက်ကြနေမနေ့ဖက်ထိတ်တန်းရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမှမြသတင်းအောင်ပြောပြပေးပါဦးမယ်ရှင်။မြန်မာနိုင်ငံတိုင်းရင်းသားဒေသတွေမှာအထူးသဖြင့်ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ကလိမ်မိုင်းဆိုင်ရာစော်ကားမှုတွေကျူးလွန်ခဲ့တာကိုတွေ့ရှိရကြောင်းကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ FFM ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြလိုက်ပါတယ်။မြန်မာစစ်တပ်ဟာလူနည်းစုတိုင်းရင်းသားတွေကိုချင်းချောက်ပစ်ပေးတာလိမ်မိုင်းဆိုင်ရာအကြမ်းဖက်စော်ကားတာနဲ့ကြားမမခွဲကြဘဲကျူးလွန်တဲ့အကြမ်းဖက်မှုအလုံးကိုရပ်တန့်ဖို့လိုပြီးလို့တိကျလွတ်လပ်တဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ FFM ရဲ့အစီရင်ခံစာမှာတောင်းဆိုထားပါတယ်။မြန်မာနိုင်ငံမှာလူမျိုးရေးအမုန်းပွားမှုတွေဖြစ်ပေါ်စေတဲ့ဝါဒဖြန့်ချီမှုတွေလှုပ်ဆောင်နေတဲ့ဆိုတော့မြန်မာစစ်တပ်ပိုင်းဒါမှမဟုတ်စစ်တပ်နဲ့ဆက်ဆံနေတဲ့အကောင့်တွေကိုပိတ်ပစ်လိုက်ကြောင်း Facebook လူမှုကွန်ရက်ကဩဂုတ်လ22ရက်နေ့ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံအတွင်းမယိုးသားတဲ့လုပ်ရက်တွေလှုပ်ဆောင်နေတဲ့အကောင့်89ခုစာမျက်နှာပေါင်း108မျက်နှာအစုအဖွဲ့ပေါင်း15ဖွဲ့နဲ့ Instagram အကောင့်5ခုတို့ကိုဖယ်ရှားလိုက်တယ်လို့ပြောပါတယ်။ American ကပြည်ပမှာစစ်ရေးအရာနှစ်အရှည်ကြာဆုံးဂျာဝင်ပတ်သက်မှုကိုအဆုံးသတ်နိုင်မဲ့တာလီဘန်တွေနဲ့ညီညာရေးဆွေးနွေးမှုတွေကိုပြန်လည်စတင်လိုက်ပါတယ်။အာဖဂန်နဲ့တာလီဘန်အကြားအမေရိကန်ကငြိမ်းချမ်းရေးဆွေးနွေးပွဲတွေလှုပ်လာတာတစ်နှစ်နီးပါးရှိနေပြီဖြစ်ပြီးတော့အခု6ချိန်မြောက်အဖြစ်ကာတာနိုင်ငံမြို့တော်ဒိုဟာမှာကြာသပတေးနေ့ကဆွေးနွေးခဲ့တာပါအာဖဂန်မြောက်ပိုင်းမှာအမေရိကန်တပ်သားနှုတ်အသက်ခံရတာကြောင့်တာလီဘန်စစ်သွေးကြွတွေနဲ့အငင်းပွားမှုတွေဖြစ်ပြီးနောက်တနေ့မှပဲဆွေးနွေးပွဲတွေကိုပြန်ဆခဲ့ရလဲဖြစ်ပါတယ် တောက်ကြနေမနေ့ခင်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမမသစင်အောင်ပြောပြပေးသွားတာပါရှင်အခုမနေ့အစီအစဉ်ထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Darryl Smith ဖြစ်ပါတယ်။ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ19 29 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုအားပေးနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင
This program has come to you from the Voice of America, Washington.